Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VU American တန်ကနေ2015ခုနှစ် April 16ရက်ကောဇာတက်ကရ1358ခုတကူးလာပြီကျော်73ရက်ကြာတာပတိနေ့မဟာတကြံအတက်နေ့ရဲ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ Line 2မီတာ32 40နဲ့48တို့ကနေဖမ်းယူနားဆင်နိုင်ပါလေခင်ဗျာတော်ရရှိနေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနက်ခင်းအတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုကိုစုံဝင်းလိုင်နဲ့ကျွန်တော်ကြိုကြိုသိချင်ညာပါပါအီရန်ဟာအင်အားကြီး6နိုင်ငံနဲ့ဆွေးနွေးနေတာဖြစ်ပြီးအမေရိကန်ကွန်ဂရက်လွှတ်တော်နဲ့ဆွေးနွေးနေတာမဟုတ်ဘူးလို့အီရန်သမ္မတကပြောလိုက်ပါတယ်။စစ်မှုထိပ်ပြီး9နိုင်ငံရဲ့ဘယ်ဖွဲ့ဝင်ကမှရုရှားကိုအထူးကြံမလုပ်ချင်ဘူးလို့ဂျာမနီကပြောလိုက်ပါတယ်။အမေရိကန်လွှတ်တော်ရှေ့မှာတယောက်စီရဟန်းရင်အသေးလေးမောင်းဆင်းခဲ့သူကိုရဲကဖမ်းလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေတည်းမှာဆိုရင်တော့
ရခိုင်ပြည်နယ်ဖွံ့ဖြိုးတပ်မှုတွေတရိပ်သူတို့CBC ရဲ့တံပုတ်ကူမျိုးပေါ့ရုပ်ပြီးဆိုရ
ရခိုင်အမျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ပါရခိုင်ပြည်နယ်အတွင်းကဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေကိုအကူအညီပေးဖို့အတွက်တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်တွေနဲ့ဘေကျင်းမြို့မှာတွားရောက်ပြီးတော့တွေ့ဆုံခဲ့တဲ့အတွေ့အကြုံကိုပြောပြခဲ့တာဖြစ်ပါတယ်မင်းမြန်းကျဲအပြည့်စုံကိုနောက်ပိုင်းမှာနားဆင်ကြရမှာပါအဲ့ဒီနောက်မှာတော့ပန်ဆန်းမှာမကြခင်ကျင်းပဖို့ရှိတဲ့တိုင်းရင်းသားညီလာခံနဲ့ပတ်သက်တဲ့သတင်းလွှာနောက်ပြီးတော့နိုင်ငံတကာသတင်းတပုတ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ဒီလက်ဆောင်တပုတ်ကိုလည်းထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုဥကြော့ကြော့သိမ့်တဲ့ကိုဇော်ဝင်းလှိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အီရန်ဟာနျူကလ িয়ার ရေးသဘောတူညီချက်ရဖို့ကမ္ဘာ့အင်အားကြီး6နိုင်ငံနဲ့ပြောဆိုဆွေးနွေးနေတာဖြစ်ပြီးအမေရိကန်ကွန်ဂရက်နဲ့ဆွေးနွေးနေတာမဟုတ်ဘူးလို့အီရန်သမ္မတဟက်ဆန်ရူဟာနီကပြောလိုက်ပါတယ်နျူကလ িয়ার ရေးသဘောတူညီချက်ကိုအမေရိကန်ကွန်ဂရက်လွှတ်တော်ကသုံးသပ်ခွင့်ရစေမယ့်ဥပဒေမူကြမ်းတစ်ခုကိုလက်မှတ်ထိုးမယ်လို့သမ္မတဘရက်အိုဘားမားကအင်္ဂါနေ့မှာပြောခဲ့ပြီးတဲ့နောက်ပေါ်ရူးနေမှာမစ္စတာရူဝါနီကအခုလိုပြောတာပါ။ဒါအပြင်တန်ခတ်အရေးယူမှုအလုံးကိုတပြိုင်တည်းမရုပ်သိမ်းဘဲနဲ့တော့နောက်ဆုံးသဘောတူညီချက်ကိုအီရန်ကလက်မှတ်ထိုးမှာမဟုတ်ဘူးဆိုတာကိုနိုင်ငံမြောက်ပိုင်းရော့စ်မြို့ကလူလူစုဝေးပွဲတစ်ခုအတွင်းထောင်ပေါင်းများစွာသောအီရန်နိုင်ငံသားတွေကိုမစ္စတာရူဝါနီကထပ်ပြီးပြောပါတယ်။နျူကလ িয়ার ရေးသဘောတူညီချက်ကိုရက်30ကြာသုံးသပ်လည်လာခွင့်ရဖို့သဘောတူညီချက်မှာပါတဲ့အတိုင်းအီရန်ကနျူကလ িয়ার လုဆောင်ချက်တွေလျှော့တယ်မလျှော့ဘူးဆိုတာကိုရက်60တိုင်းမှာသမရကစစ်စစ်တူပြပေးဖို့စတဲ့အချက်တွေပါဝင်တဲ့အမေရိကန်ပါတီကြီးနှစ်ရအကြာနှိမ့်တိုင်းသဘောတူထားတဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအင်္ဂါနေ့မှအတည်ပြုခဲ့တာပါသဘောတူညီချက်ကိုချိုးဖောက်တယ်ဆိုရင်ကွန်ဂရက်လွှတ်တော်ကချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုချက်ချင်းပြန်ပြီးချမှတ်မှာဖြစ်ပါတယ
်အနောက်အာဖရိကမှာပြုလုပ်ခဲ့တဲ့အီဘိုလာရောဂါတိုက်ဖျက်ရေးမှာကြီးမားတဲ့တိုးတက်မှုတွေရခဲ့တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်ဒါပေမဲ့အီဘိုလာရောဂါလုံးဝကင်းစင်ပပျောက်သွားတဲ့အချိန်အထိနိုင်ငံတကာအနေနဲ့သတိဝိရိယရှိနေကြဖို့လိုတယ်လို့လည်းသတိပေးလိုက်ပါတယ်မစ္စတာအိုဘားမားဟာမနစ်ကအီဘိုလာရောဂါဆိုးဝါးဝါကူးစက်ပြန့်နှံ့ပြီးဆုံးရှုံးမှုကြီးကြီးမားမားကြုံခဲ့ရတဲ့ဂီနီ၊လိုင်ဗေးရီးယားနဲ့ဆီရာလီယွန်နိုင်ငံတွေရဲ့ခေါင်းဆောင်တွေနဲ့ဗိုလ်ထုနေမှာတွေ့ဆုံခဲ့ပြီးတိုးတက်လာတဲ့အခြေအနေနဲ့ပြန်လည်နလန်ထူရေးလှုပ်ဆောင်မှုတွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။ဒေသတွင်းမှာလူပေါင်း1000ဝန်းကျင်သေချာပျက်စီးခဲ့တဲ့အီဘိုလာရောဂါကူးစက်မှုအခြေအနေဟာကျဆင်းသွားခဲ့ပြီးအခုဆိုရင်ဂီနီနဲ့ဆီရာလီယွန်နိုင်ငံတွေမှာရောဂါဖြစ်ပွားမှုနှုန်း40အောက်မှာသာရှိတော့ပြီးလိုက်ဘေးရီးယားနိုင်ငံမှာဖြစ်ပွားမှုမရှိတော့ပါဘူးဒီတိုင်းပြည်တွေမှာအမေရိကန်ပြည်ထောင်စုရဲ့ကူညီဆောင်ရွက်ပေးမှုနဲ့တိုးတက်မှုတွေရှိခဲ့တယ်ဆိုတာသိသာထင်ရှားတယ်လို့ဆိုပါတယ်မစ္စတာအိုဘားမားဟာဂီနီလိုက်ဘေးရီးယားနဲ့ဆီရာလီယွန်နိုင်ငံတွေရဲ့သမ္မတတွေကိုအင်ပြူရောအစိုးရခမဆောင်မှာတွေ့ဆုံခဲ့တာဖြစ်ပါတယ
်စစ်မှုထိပ်ပြီး9နိုင်ငံ G7 အဖွဲ့ဝင်ပဲနိုင်ငံကမှရုရှားကိုအထူးကြံဖြစ်အောင်ဖဲထုတ်ထားဖို့စိတ်ဝင်စားဘူးလို့ဂျာမနီနိုင်ငံလူဘက်မြို့မှာကျင်းပနေတဲ့ထိပ်သီးအစည်းအဝေးအင်ရှင်ဂျာမနီကပြောလိုက်ပါတယ်ယူကရိန်းရှေ့ပိုင်းကတိကျခွက်တော်ရေးဝါဒီတွေရဲ့လက်နက်ကင်ပုံကံမှုကိုရုရှားကထောက်ခံတာကြောင့်အစည်းအဝေးကိုပေးမတက်တဲ့အတွက်မနစ်ကတည်းက G8 အစည်းအဝေးကနေ G7 အစည်းအဝေးဖြစ်နေတာပါဒီအုပ်စုကိုရုရှားပြောင်းဝင်လာနိုင်စေမဲ့တခုတည်းသောနည်းလမ်းကတော့ Minsk သဘောတူညီချက်ကိုအကောင့်ထည့်ဖို့ပြီးယူကရိန်းပြည်ပခါကိုအဆုံးသတ်ဖို့ပဲဖြစ်တယ်လို့ဂျာမန်နိုင်ငံသားရေးဝန်ကြီး Frank Walter Steinmeier ကပြောပါတယ် S-300 လေကြောင်းရန်ကာကွယ်ရေးဒုံးကြီးစနစ်အီရန်စီပေးပို့ဖို့မကြသေးခင်ကပဲရုရှားကဆုံးဖြတ်လိုက်တာကိုလည်း Mr. Steinmeier ကပြစ်တင်ရှုတ်ချပါတယ်ဒါဟာအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအကြား12နှစ်ကြာအောင်လုပ်နေတဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေကိုထိခိုက်စေမယ်လို့သူကပြောပါတယ
်။ယီမန်နိုင်ငံကဟူတီတပုံကောင်းဆောင်တွေအပေါ်ကုလသမဂ္ဂလူညွင့်ရေးကောင်စီကလက်နက်တင်ပို့ရောင်းချမှုပိတ်ပင်လိုက်တဲ့အပေါ်ဟူတီနိုင်ငံရေးကောင်စီအဖွဲ့ဝင်ကဗိုလ်ထုနေမှာကန့်ကွက်ရှုံချလိုက်ပါတယ်။ယီမန်နိုင်ငံအတွက်မှာရှိတဲ့ဟူတီအဖွဲ့တွေအပေါ်ဆော်ဒီအာရေဗျနိုင်ငံကဥဆောင်တဲ့ညွန်ပေါင်းအဖွဲ့က လေကြောင်းကတိုက်ခိုက်မှုတွေပြုလုပ်နေတဲ့အချိန်မှာပဲကုလသမဂ္ဂကအဲ့ဒီပိတ်ဆို့အရေးယူတဲ့ဆုံးဖြတ်ချက်ကိုအင်္ဂါနေ့မှာချမှတ်လိုက်တာပါမြို့တော်ဆန္ဒအပါအဝင်ဟူသီအဖွဲ့တွေတင်ပိုက်ထားတဲ့နယ်မြေတွေကနေဆုတ်ခွာပေးတာစစ်တပ်နဲ့လုံခြုံရေးအဖွဲ့အစည်းတွေထံကတင်ပိုက်ထားတဲ့လက်နက်နဲ့ဒုံးကျည်တွေပြန်အပ်တာဖမ်းဆီးထားတဲ့ကာကွယ်ရေးဌာနကဝန်ထမ်းတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးတာစတဲ့အချက်တွေကိုလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မှာတောင်းဆိုထားတာဖြစ်ပါတယ်ဒါပေမဲ့ကုလသမဂ္ဂဆုံးဖြတ်ချက်ဟာယုတ်တိမရှိတဲ့အတွက်ဟူသီသဘုံအဖွဲ့အနေနဲ့လက်နက်ချမှာမဟုတ်ဘူးလို့ဟူသီနိုင်ငံရေးကောင်စီအဖွဲ့ဝင်မိုဟာမက်အယ်ဘူခိုင်ဒီကပြောပါတယ်အာရဗ်ကမ္ဘာမှာအစင်းရဲဆုံးနိုင်ငံတစ်ခုဖြစ်တဲ့ယေမန်နိုင်ငံမှာပြည်မအုပ်စုတွေအကြတိုက်ပွဲတွေဖြစ်ပွားနေတာနဲ့လက်ရှိသမ္မတကိုထောက်ခံတဲ့ဆော်ဒီအာရေဗျာဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကလေကြောင်းကတိုက်ခတ်နေတာတွေကြောင့်တိုင်းပြည်ပြိုပြတ်တော့မယ့်အရေးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
UAB ဝိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကြာတာပရိနိမနက်ဖက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်။အကြံဖက်ဝါဒကိုအပြည့်ထောက်ခံတဲ့နိုင်ငံတွေဆင်းတဲ့ကနေကျူးဘားကိုအမေရိကန်ကဖဲထုတ်ပေးဖို့ဆုံးဖြတ်လိုက်တဲ့အပေါ်ကျူးဘားနဲ့ဖလော်ရီဒါတောင်ပိုင်းတို့မှာဗိုလ်ထုနေကအမျိုးမျိုးတုံ့ပြန်ကြပါတယ်။ကျူးဘားနိုင်ငံဟာဗာနာမြို့တော်ကလူများပြားဟာဒီသတင်းကိုကွန်မြူနတီပါတီထုတ်ဂရမ်မာသတင်းစာမှာဖတ်ကြားပြီးတော့စိတ်သက်သာရာရကြပါတယ်။ကျူးဘားကိုဒီဆင်းတဲ့ကနေဖဲရှားလိုက်တာဟာနှစ်နိုင်ငံအကြားတန်တမန်ဆက်ဆံရေးပြန်ထူထောင်ဖို့ရာမှာအရေးကြီးတဲ့အဆင့်ဖြစ်မြင်ကြတာပါ။သက်ဆိုင်ရာမြို့တော်တွေမှာတန်ရုံတွေပြန်ဖွင့်ဖို့အတွက်နောက်ထပ်တိုးတက်မှုတွေရဖို့ဒီကိစ္စကအတားအဆီးတစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းကျူးဘားကလူအလုံးကဒီကိစ္စကိုကြိုဆိုကြတာမဟုတ်တလို့ဖလော်ရီဒါပြည်နယ်မိုင်ယာမီမြို့က Little Havana အရပ်မှာနေထိုင်ကြတဲ့ကျူးဘားຫນွေဘွားအမေရိကန်တွေကလည်းသမ္မတဥပမာရဲ့ဒီဆုံးဖြတ်ချက်ဟာပြည်ပမှာနေထိုင်ကြတဲ့ကျူးဘားနိုင်ငံသားတွေကိုမလေးမစားလောက်ရကြတယ်ဆိုပြီးတော့မကျေနပ်ကြပါဘူး။သမ္မတရဲ့ဆုံးဖြတ်ချက်ကိုကွန်ဂရက်လွှတ်တော်စီပြဖို့ပြီး55ရက်ကြာမှကျူးဘားကိုစီးရင်တဲ့ကနေတရားဝင်ဖယ်ရှားတော့မှာဖြစ်ပါတယ်။
တရုတ်စီအငဲစားဟယ်လီကော်ပတာကိုမောင်းနှင်လာပြီးခွင့်ပြုချက်မရှိဘဲအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီမှာရှိတဲ့လွတ်တော်အဆောက်အဦပရဘုံအတွင်းဆင်းသက်ခဲ့မှုနဲ့ဖလော်ရီဒါပြည်နယ်ရက်စကင်မြို့ကအသက်62နှစ်အရွယ်စာပို့သမားကိုဖမ်းဆီးလိုက်ပါတယ်။ဖမ်းဆီးထားသူကဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုတော့မြို့တော်ရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့ Tampa Bay Times သတင်းစာကတော့အဲ့ဒီလူဟာဒေါက်ကလတ်ရှူးဖြစ်တယ်လို့ဖော်ပြထားပါတယ်။ရှူးဟာအများအယုံဆိုင်အောင်အာနာဖီဆန်ရေးပြုလုပ်ပြီးဗနာရေးဆိုင်ရာပြုပြင်ပြောင်းလဲမှုပြုလုပ်ရေးလုံဆော်လို့သူဖြစ်တယ်။အစိုးရကိုလည်းအကြမ်းလိုက်စားမှုရှိတယ်လို့သူကပြောကြောင်းအဲ့ဒီသတင်းစာမှာရေးသားထားပါတယ်။လွတ်တော်အဆောက်အုံကိုလာရောက်လဲပတ်ကြည့်ရှုကြသူတွေဟာလွတ်တော်နဲ့မီတာ100အကွာလောက်မှာရှိတဲ့မျက်ခင်းမြေပေါ်ကိုဆင်းသက်လာတဲ့ဂျိုင်ရိုကော့ပတာအမျိုးအစားလေယာဉ်ကိုတွေ့မြင်ရပြီးအံ့အားသင့်နေခဲ့ကြတာဖြစ်ပါတယ်။ရဲတပ်ဖွဲ့ကချက်ချင်းဆိုသလိုနေရာတစ်ဝိုက်ကိုပိတ်ဆို့လိုက်ပြီးတော့ရင်ထဲမှာပောက်ကွဲစေတဲ့အရာပါမပါဆိုတာကိုခွေးရီအပါအဝင်အာယုံခံဆက်ရုပ်တင်နဲ့ရှာဖွေခဲ့ပါတယ်။ရှူးကသူ့အနေနဲ့လွတ်တော်အမ935ဦးကိုစာရီပို့ခြင်းနဲ့အကြောင်းပြောတယ်လို့ Tampa Bay Times သတင်းစာကပြောပါတယ
်။ဥရောပတိုက်ရဲ့စီးပွားရေးတိုးတက်အောင်အားပေးဖို့ရည်ရွယ်တဲ့ဥရောပဘိုဟိုဘဏ်ရဲ့အစီအစဉ်ကြောင့်ယူရိုငွေကြေးသုံး19နိုင်ငံရဲ့စီးပွားရေးအလားအလာတိုးတက်လာတယ်ဆိုတာခိုင်လုံတဲ့အထောက်အထားရှိတယ်လို့ဥရောပဘိုဟိုဘဏ်အကြီးအကဲကဗိုလ်ထုနေ့မှာပြောလိုက်ပါတယ်။ဒီကရနေ့ကလေးကဆိုရင်ယူရိုဇုန်ရဲ့စီးပွားရေးဟာအရှိန်ဝန်ကောင်းလာနေပြီးစီးပွားရေးနယ်လန်ထူမှုကျေပြန့်ပြီးတော့တိတိတတ်တာအကောင်းလာမယ်လို့ခန့်မှန်းကြောင်းဗဟိုဘဏ်ဥက္ကဋ္ဌမာရီယိုဒရာဂီကပြောပါတယ်။ငွေစုစာချုပ် 1.1 ထရီလီယံဒေါ်လာဘူးဝယ်ယူဖို့ကနဝူးအဆင့်တွေကိုဘဏ်ကလှုံ့ဆော်နေပါတယ်။ဥရောပစီးပွားရေးလုပ်ငန်းတွေအကောင်းစေဖို့နဲ့အလုပ်လက်မဲ့ 17.3% ခန့်လို့ဖြစ်နေတာကို short chart ကိုကြီးပြတာပါ။ဥရောပရဲ့အလုပ်လက်မဲ့အရေးတွေဟာအမေရိကန်ပြည်ထောင်စုထက်နှစ်ဆကျော်ပိုများပါတယ်။အမေရိကန်ပြည်ထောင်စုက2008ခုနှစ်ကစီးပွားရေးကျဆင်းမှုတန်ကျော်ပါတက်သားစေဖို့အတွက်ငွေစုစာချုပ်ဝယ်ယူတဲ့အစီအစဉ်ကြီးတွေကိုလုပ်ခဲ့ပါတယ်
။အမေရိကန်အခြေစိုက်အင်တာနက်ဝန်ဆောင်မှုကုမ္ပဏီကြီးဖြစ်တဲ့ Google အနေနဲ့အဖွဲ့ဝင်28နိုင်ငံပါတဲ့ဥရောပသမဂ္ဂရဲ့ Antitrust Law လို့ခေါ်တဲ့မတရားလဝတ်ကြီးအုပ်မှုတမ်းပြည်ရေးဥပဒေကိုချိုးဖောက်ပြီးအင်တာနက်အတွင်းအချက်အလက်ရှာဖွေမှုတွေမှာအသာစီးရနိုင်မှုကိုအလွဲသုံးစားပြုနေတယ်လို့ EU ကဆွဆွဲလိုက်ပါတယ်။အင်တာနက်အတွင်းအချက်အလက်ရှာဖွေမှုတွေမှာ90ရာခိုင်နှုန်းလောက်ဝန်ဆောင်မှုပေးနေတဲ့ Google ကုမ္ပဏီအနေနဲ့အထွေထွေအချက်အလက်ရှာဖွေမှုတွေမှာသူ့ကုမ္ပဏီရဲ့အလင်းသင့်တဲ့ကုမ္ပဏီတွေကိုဦးစားပေးပေါ်လာအောင်လှုပ်ဆောင်နေပြီးတခြားကုမ္ပဏီတွေအခက်တွေ့အောင်လှုပ်ဆောင်နေတယ်လို့ EU ရဲ့စီးပွားရေးလုပ်ငန်းပြန်ဆိုင်မှုဆိုင်ရာကော်မရှင်နာမင်းကြီး Margaret Vestager ကပုတ်ထုနေ့မှာပြောလိုက်တာဖြစ်ပါတယ်။
ဗိုလ်ထုနဲ့ကထွက်လာတဲ့အမေရိကန်စီးပွားရေးအခြေအနေဆိုင်ရာအစီအကံစာတွေကအမေရိကန်ရဲ့စီးပွားရေးအခြေအနေကိုပုံစံမျိုးမျိုးတွေ့ရပါတယ်။ရေနံစင်းလုံးကျတာကြောင့်ရေနံတူးလုပ်ငန်းတိတ်မကောင်းတဲ့အတွက်အမေရိကန်စက်မှုကုန်ထုတ်လုပ်ငန်းဟာမတ်လမှာနှိမ့်ကွေးပါတယ်။တခြားစက်တန်းတစ်ခုမှာတော့အမေရိကန်အင်ဆောင်လုပ်ငန်းလုပ်သူတွေအားမှာယုံကြည်မှုတိုးလာတာကိုပြပါတယ်။အတိုးနှုံနှိမ့်မယ်လို့ခန့်မှန်းထားတာနဲ့ အင်းအယောင်စည်းကွက်ကိုအထောက်အပံ့ဖြစ်စေမဲ့အလုပ်ကိုင်စည်းကွက်တိုးတက်လာတာဒီကြောင့်မှာသုံးခုမြောက်ဖြစ်တဲ့စီးပွားရေးလေ့လာချက်တစ်ခုမှာတော့နိုင်ငံတော်မှာစီးပွားရေးတိုးတက်မှုနှုန်းဟာအသင့်အတည်းပဲရှိတာကိုပြပါရယ်။စင်ကာပူနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့ရှီတောင်ရှာအကစားပြိုင်ပွဲရဲ့ပွဲစဉ်တွေကိုဗိုလ်ထုနေကဆွဲပါရယ်။အသက်23နှစ်ရောက်ဘောလုံးပြိုင်ပွဲအတွက်ထွက်လာတဲ့ပွဲစဉ်တွေမှာမြန်မာအသင်းဟာအုပ်စု A မှာအင်ရှင်စင်ကာပူအသင်းအပါအဝင်အင်ဒိုနီးရှား၊ကမ္ဘောဒီးယား၊ဖိလစ်ပိုင်အသင်းတွေနဲ့တအုပ်စုတွေကြပါရယ်ခင်ဗျာ
။ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေကုစော်ဝင်နိုင်လို့ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့ဆက်သွယ်မေးမြန်းခန်းကိုအရင်နားဆင်ရပါမယ်။ရခိုင်ပြည်နယ်အတွင်းကဒေသဖွံ့ဖြိုးရေးလုပ်ငန်းတွေမှာတရုတ်နိုင်ငံကကူညီဆောင်ရွက်ပေးဖို့ကွန်မြူနစ်ပါတီခေါင်းဆောင်တွေနဲ့ဗီဂျင်းမြို့မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့ရခိုင်အမျိုးသားပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်။တရုတ်ကွန်မြူနစ်ပါတီရဲ့ဖိတ်ကြားချက်အရပါတီချင်းချစ်ကြည်ရေးတိဆောက်တဲ့လိလာရေးခီးစဉ်ဖြစ်ဧပြီလ12ရက်ကနေ15ရက်နေ့ထိတရုတ်နိုင်ငံရဲ့မြို့တော်ဗီဂျင်းအပါအဝင်ကူမင်းနဲ့နန်နင်းမြို့တွေကိုလည်းတွားရောက်လိလာခဲ့တယ်လို့ဒေါက်တာအေးမောင်ကပြောပါတယ်။ဒီခီးစဉ်ကြောင်းဝိုင်းတော်သားကုစုံဝင်းလှိုင်ကဒေါက်တာအေးမောင်ကိုဆက်သွယ်မေးမြန်းထားတာကိုနားဆင်ပါခင်ဗျာ
။အခုတွားတဲ့ခီးစဉ်ကတခြားကိစ္စတွေများပါပါသလားခင်ဗျာ။ဥပမာကျွန်တော်တို့သိကြတာကရခိုင်ပြည်နယ်ဆိုလို့ရှိရင်အထူးသဖြင့်ဒါတရုတ်ပြည်နယ်အဝေးကြီးဆိုပေမဲ့လည်းဟိုရခိုင်ပြည်ကနေပြီးတော့ဓာတ်ငွေပိုင်လိုင်းတွေဖောက်နေတဲ့ကိစ္စရှိတယ်အဲ့ဒါတွေလည်းရှိနေတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့များဟိုပြောဆိုဆွေးနွေးတာတွေရှိပါသလားတရုတ်ပြည်မှာရောက်တော့ဒါမှမဟုတ်လေကွန်မြူနစ်ပါတီနဲ့ဆက်ဆံတဲ့အနေထားမှာ
ကျွန်တော်ကနောက်မှချက်ပါတော့ပေါ့ဒီချက်ကလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကတိုင်းဒေသကြီးပြည်နယ်များရဲ့ကိုပိုင်တပ်ထမ်းခွင့်အုပ်ချုပ်ခွင့်ကမလွေးမသွေတိုင်းဒေသကိုရကူရမှာဖြစ်တယ်ဆိုတော့ကျွန်တော်တို့သုံးသပ်တဲ့အခါမှာကိုဒေသကိုပြည်နယ်ဖွံ့ဖြိုးတိုးတက်မှုအတွက်ဒီဒီနေ့ဒုမတန်ရတာကြီးငကိုဆက်တွေ့ပြီးသားရခိုင်အစိုးရဆက်ဆက်ရဲ့လုပ်ငန်းများကိုပို့ပြီးတော့ကောင်းတည်တဲ့ကောင်းအောင်ဆောင်ရွက်ဖို့လိုအပ်လာတဲ့အပိုင်းရှိတဲ့အခါကိုယ်ဒေသရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့နှိမ့်ွယ်တဲ့လုပ်ငန်းလေးတွေကိုဆက်ပြီးတော့အကောင့်ထွေးပို့ဖို့လိုအပ်ပါတယ်အဲ့ဒီကဏ္ဍလေးကျွန်တော်တို့ပါပါတယ်ဒီနေ့အဖြစ်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်မှုအတွက်တရိပ်သူတို့ CPC ရဲ့တံပိုးကူညီမှုပေါ့နော်ကျုပ်ပြည်ဆိုရရဲ့ပံပိုးကူညီမှုနဲ့ကွန်ပျူတာမှုလမ်းကြောင်းတစ်ခုပို့စီခြင်းနဲ့ပို့လေးပါပါတယ်။ And another check ကတခြားကွန်ပျူတာမှုလုပ်ငန်းလေးတွေကဏ္ဍမှာအဲဒီကနေ့ဒီနေ့တုံတန်းနေတာဒီတစ်ခုရဲ့ကွန်ပျူတာမှုမှာကြက်ရိတ်ပါဝင်ကူညီတဲ့တခြားလုပ်ငန်းလေးတွေပါ။ဒီကနေ့ဒီ INGO ဒုရတဆင်ကူညီတာမျိုးတခြားကွန်ပျူတာမှုလုပ်ငန်းလေးတွေမှာဝိုင်းကူပေးခြင်းအပြင်ဒီရုပ်မြန်မာချစ်ချည်ရေးတရုတ်နဲ့ဒေသခံပြည်သူတွေချစ်ချည်ရေးကိုပို့ပြီးတော့သဘောပေါက်လာစေနိုင်တဲ့ပံ့ပိုးကူညီမှုတွေကိုလည်းဖြည့်ဆည်းစေလိုတဲ့သဘောပါပါတယ်။အဲဒီသုံးချက်တော့ပါပဲ
။ဟုတ်ကဲ့ဆရာ။ဆိုတော့သူတို့ဘက်ကပြောတဲ့ဟိုပေါ့ကူညီပံ့ပိုးမယ်ဆိုတဲ့အချက်တွေဟိုအပေါ်မှာဆရာတို့ဒီရခိုင်ပါတီအနေနဲ့ကောကျေနပ်အားရမှုရှိပါသလားခင်ဗျ။ဒေသဖွံ့ဖြိုးရေးဆိုတဲ့နေရာမှာရောသူတို့ဘယ်လိုပုံစံမျိုးတွေဖွံ့ဖြိုးရေးတွေကိုကူညီမယ်လို့သူတို့ဘက်ကဆိုလိုပါသလဲ။
ကျွန်တော်တို့ကောင်းပါတယ်။လာလာတို့ကောင်းပါလေဆင်းရဲတဲ့ပုဂ္ဂိုလ်တွေရဲ့တပိုးကလည်းပဲကျွန်တော်တို့ဆင်းရဲအချက်သုံးခုပုံမှာထပ်တူတပိုးရပါတယ်အဲသူတို့ကအဆင့်မြင့်တဲ့ပုဂ္ဂိုလ်များကိုတင်ပြပြီးမှကျွန်တော်တို့တပိုးတူကြတဲ့အချက်တွေကိုလေအဲဆက်လက်ပံ့ပိုးပေးဖို့လုပ်ငန်းတွေသူလုပ်ပါလိမ့်မယ
်ဒီအခုဒီဓာတ်ငွေပိုက်လိုင်းဖြစ်လာပြီးတဲ့နောက်ပိုင်းမှာဒီဒေသခံတွေဘက်ကလည်းဟိုပေါ့တရုတ်ပြည်ဟာဟိုရခိုင်ပြည်နယ်ကဒေသအတွက်တည်ရန်ဇာတတွေကိုသူတို့အကျိုးများအတွက်သူတို့တိုင်းပြည်ဖွံ့ဖြိုးရေးအတွက်ထုတ်ယူနေတယ်ဒါပေမဲ့ဒေသဖွံ့ဖြိုးရေးတက်ဘာမှလုပ်မပေးဘူးဆိုပြီးခုနောက်ပိုင်းမှာပြောဆိုလာတာတွေရှိတယ်ဟိုပေါ့ grassroots လှုပ်ရှားမှုတွေလည်းများလာတယ်ဆိုတော့အဲ့ဒီအတွက်ကြောင့်များတရုတ်ဘက်ကဒီရခိုင်ပြည်နယ်ဖွံ့ဖြိုးရေးတို့ဒေသဖွံ့ဖြိုးရေးကိစ္စတို့ပို့ပြီးအာရုံစိုက်လာသလားခုနောက်ပိုင်းမှာဆရာ
ကျွန်တော်တို့ကကျွန်တော်တို့ဒေသဖွံ့ဖြိုးတဲ့မှုကိုလုံလုံလိုအပ်ပါတယ်အဲ့တော့ဒီကိန်းဒေတာရင်းမြစ်များကိုအသုံးပြုပြီးမှကျုပ်ပြည်ပြည်ဖွံ့ဖြိုးတိုးတက်နိုင်တဲ့အလားအလာတွေကိုအခြေပြုတဲ့စီမံကိန်းများရှိရင်ကျွန်တော်တို့ဒေတာပြည်သူများဖွံ့ဖြိုးတိုးတက်မှုကိုအခြေပြုတဲ့စီမံကိန်းများလည်းရှိဖို့လိုအပ်ပါတယ်။ဒါမှလည်းပဲနိုင်ငံပြည်သူများချစ်ချင်မှုမှတစ်ဆင့်နိုင်ငံချစ်ချင်ရေးပေါ်ထွန်းလာမှာဖြစ်ပါတယ်။အဓိကပြည်သူကိုအခြေပြုပါတယ်။အဲ့ဒါကြောင့်ပြည်သူချင်းချစ်ချင်မှုရှိဖို့လိုအပ်တဲ့အခါမှာဒီကောင်ကြီးခိုင်ဒီသားကပြည်သူများကိုမြန်မာဆိုးရပြီလေမြေလို့မရပါဒီလိုပဲတရုတ်ပြည်ဆိုးရပြီလေမြေလို့မရဘူးဆိုတဲ့ပုံနဲ့ကျွန်တော်တို့ချင်းကပ်ပါတယ်အဲ့ဒါကြောင့်ခုနမြေတဲ့အတိုင်းပါပဲကျွန်တော်တို့ဒေတာဖွံ့ဖြိုးတိုးတက်မှုအတွက်ပြည်သူများရဲ့ဖွံ့ဖြိုးတိုးတက်မှုရှိအောင် လိုအပ်တဲ့ကဏ္ဍလေးတွေကိုပြုပြီးဆိုရပါကပတိပြရရှိဖို့လေကျွန်တော်တိုက်တွန်းနေတဲ့ပုံပါအဲကြောင့်ခုနကဟိုမိသီစီမံကိန်းဆိုပြည်သူထောက်ခံမှုရှိမှာပဲရေရှည်အောင်မြင်လဲဆိုတာဖြစ်အောင်ပြည်သူထောက်ခံမှုရနိုင်တဲ့တခြားဖွံ့ဖြိုးတိုးတက်မှုတည်ရည်ကူညီများကို2016အတွင်းပေါ်လေပို့ထုံးလာမယ်နိုင်ငံရေးအခြေအနေကိုမြင်ပြီးပြီးမှဒါပြုပြီးကွန်မြူနတီပါတီဖက်ကအလေးနဲ့ထားပြီးဆောင်ရွက်ပေးဖို့ဆိုတဲ့ပုံပါ
ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကိုကုဇော်ဝင်းလိုင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ခင်ဗျာအဲဒီခီးစဉ်တွင်ဒေါက်တာအေးမောင်နဲ့အတူရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ရခိုင်ပြည်နယ်လွှတ်တော်အမတ်လည်းဖြစ်တဲ့ဦးဖိုးမင်းပါတီအထွေထွေအတွင်းရမှုလည်းဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထိုးအောင်ကျော်တို့အပြင်တခြားပါတီဝင်တွေလည်းလိုက်ပါသွားခဲ့ကြတာဖြစ်ပါတယ်ကြားပြူပါတီ NDF အမျိုးသားဒီမိုကရေစီအင်အားစုပါတီနဲ့တပ်ဆညာတိုင်းရင်းသားစီးလုံးညီညွတ်ရေးပါတီတို့လည်းအီပီလာ6ရက်နေ့ကနေ15ရက်နေ့ထိတရုတ်ပြည်ကိုလေးလာရခီတွားရောက်ခဲ့တယ်လို့သိရပါတယ်ခင်ဗျာအခုတော့ဝါဒေတာဘက်ကသတင်းတပုတ်ကိုဆက်ချင်ပါတယ်ဝါဒေတာပန်ဆန်းမြို့မှာကျင်းပမဲ့တိုင်းရင်းသားညီလာခံမှာဝပီတွေးစီညီညွတ်ရေးပါတီ UWSP ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုအကန့်အသတ်နဲ့ဖိတ်ကြားတာဟာတိုင်းရင်းသားစီးလုံးမှုကိုပြက်ပြားစေဖို့မဟုတ်ဘဲညီညွတ်ရေးကိုရစေဖို့တရတအားဆောင်ရွက်တာဖြစ်တယ်လို့မြင်တဲ့အကြောင်းဝါရင်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တဦးကတုံ့တက်ပါတယ်အကြောင်းစုံကို VOA သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စိမ်းနဲ့တိုင်းရင်းသားအရေးကိစ္စတွေကိုအဓိကထားဆွေးနွေးမဲ့တိုင်းရင်းသားညီလာခံကိုဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ရှိရာပန်းစမ်းမှာမေလ10ရက်နေ့ကနေ3ရက်နေ့အထိဆွေးနွေးဖို့ပြင်ဆင်နေတာဖြစ်ပါတယ်ဒီညီလာခံမှာကရင်မျိုးသားအစည်းအရုံး KNU ကချင်လွတ်လပ်ရေးအဖွဲ့ KIO ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPPရှမ်းပြည်တမရော်တောင်ပိုင်း RCSSSSA ရှမ်းပြည်တမရော်မြောက်ပိုင်း SSPPSSA မွန်ပြည်သစ်ပါတီ NMSP ပို့မျိုးသားလွမြောက်ရေးအဖွဲ့ချုပ် PNLO ရခိုင်တမရော် AA ပလောင်ပြည်နယ်လွမြောက်ရေးတပ်ဦး PSLF ကိုကံအဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA စတဲ့အဖွဲ့တွေကိုဖိတ်ကြားထားပြီးအင်းရှင်အဖြစ် UWSP နဲ့အဓိကပံ့ပိုးသူအဖြစ်မိုင်းလာအဖွဲ့ခေါ် NDAA တို့ကဆောင်ရွက်မှာဖြစ်ပါတယ်ဒီလိုဖိတ်ကြားရမှာ UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီမှပါဝင်တဲ့အခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ဝါအမျိုးသားအဖွဲ့ချုပ် WNO လာဟူဒီမိုကရက်တစ်ယူနီယံ LDU ရခိုင်မျိုးသားကောင်စီ ANC ချင်းမျိုးသားတပ်ဦး CNF ဒီမိုကရေစီအကျိုးပြုကရင်တပ်ဖွဲ့ DKBA ရခိုင်မျိုးသားလွတ်မြောက်ရေးပါတီ ALP နဲ့ကရင်ငင်းချမ်းရေးကောင်စီ KPC တို့တော့ပါဝင်တာမရှိပါဘူးဒီလိုခွဲခြားဖိတ်ကြားတဲ့အတွက်တိုင်းရင်းသားတွေအကြညီညွတ်မှုကိုပြပြစေမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေခဲ့ပါတယ်ဒီစိုးရိမ်မှုတွေအပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စိမ်းညှိနှိုင်းအဖွဲ့ NCCT ရဲ့အဖွဲ့ဝင်ဗိုလ်မှူးကြီးခွန်ဥက္ကာကအခုလိုတုံ့တက်ပါတယ
်ဒီဝါကတနဖွဲ့ခေါ်တဲ့ပန်းပန်းနဲ့လှုပ်လို့အဲ့ဒါကတိုင်းပါစိုးညီညွတ်မှုကိုထိခိုက်မယ်လို့ပြောတဲ့ဟာတွေကမှားတယ်လို့မထိခိုက်ဘူးလို့တိုင်းပါစိုးညီညွတ်ရေးအဲ့အထောက်အကူပြုနိုင်တဲ့နေရာကိုသူတို့သတ္တတအားပါလေသူတို့နိုင်တဲ့ဘက်ကသူတို့ရှင်းသားတဲ့နည်းနဲ့သူတို့လုပ်တာပါလို့
UWSP ရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကတော့တခြားအဖွဲ့အစည်းတွေကိုထပ်မံဖိတ်ကြားဖို့ဆွေးနွေးညှိနှိုင်းနေစေဖြစ်တယ်လို့ VOA ကိုပြောဆိုထားပါတယ်တနင်္ဂနွေလို့ပြစ်ခတ်ရက်စည်ညှိနှိုင်းအဖွဲ့ NCCT မှာပါဝင်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကတော့ပြီးခဲ့တဲ့မလ31ရက်နေ့ကသဘောတူထားတဲ့ NCA ခေါ်တပြည်လုံးအပြည့်အစုံချုပ်မူကြမ်းကိုအဖွဲ့အစည်းအသီးသီးကခေါင်းဆောင်တွေတက်ရောက်တဲ့ထိတ်သီးညီလာခံကျင်းပပြီးအပြီးသက်ဆွေးနွေးဆုံးဖြတ်ဖို့ပြင်ဆင်ထားပါတယ်လာမယ့်လာဇာမှာကျင်းပမယ့်ပန်ဆန်းညီလာခံကတော့အပိသက်ဆုံးဖြတ်ပေးမယ့်ညီလာခံမဟုတ်ပေမဲ့တိုင်းရင်းသားအဖွဲ့တွေအားလုံးပါဝင်နိုင်မဲ့ထိတ်သီးညီလာခံရဲ့အကျိုးဆွေးနွေးပွဲဖြစ်နိုင်မယ်လို့လည်းဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ်
။ညီကြီးတဲ့လူအားလုံးလည်းမလာနိုင်ဘူး။ဒါကြောင့်ဝါမှာဆုံးတဲ့ဟာကတော့အကျိုးပေါ့။ဆုံးလာနိုင်တဲ့ဟာရဲ့အကျိုးဖြစ်နိုင်တာ။
လောလောဆယ်ထိတ်သိမ်းညီလာခံကိုကရင်မျိုးသားစီယုံ KNU ရဲ့လော်ခီလာစခန်းမှာကျင်းပဖို့ညှိနှိုင်းနေပြီးဒီထိတ်သိမ်းညီလာခံပြီးရင် NCA ခေါ်တပြည်လုံးအပြည့်အစုံချုပ်ကိုတည်ပြုလက်မှတ်ရေးထိုးဖို့ဖြစ်လာနိုင်ကြောင်းလည်းပြောပါတယ်။အဲ
့ဒါစဉ်းစားနေတာညှိနှိုင်းနေတယ်။တို့လော်ခီလာပြန်လာမလားလို့စဉ်းစားနေတယ်။ဒီမှာပဲ NCA ထိုးရေးကိုစီမံချက်ချချမယ်။ခပ်ပုတ်ပဲလုံးလို့ရပါလား။အလုံးစိတ်သာမရှိတဲ့သမတော်ဘက်ကလည်းတိုက်ပွဲတွေပါလေလျှော့လာမယ်ရလာမယ်ဆိုရင်တော့လာလာကောင်းနေတည်ရမှာ
တိုင်းဒေသလက်နက်ကိုင်အဖွဲ့အနည်းဆုံး16ဖွဲ့ပါဝင်တဲ့ NCCD ခေါ်တနင်္ဂနွေလုံးပြစ်ခတ်ရက်စေးညှိနှိုင်းအဖွဲ့နဲ့ UPWC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာတပြည်လုံးအပြည့်အစုံချုပ်နောက်ဆုံးမူကြမ်းကိုသဘောတူထားပေမဲ့တမ်ရော်ရဲ့ငင်းချမ်းရင်မူ6ချက်အပေါ်မှာတော့ပြည်သက်ညှိနှိုင်းနိုင်တာမရှိသေးပါဘူးဒီရပိုင်းတွေအတွင်းမှာတော့ကိုကန့်ဒေတာမှာတိုက်ပွဲတွေဟာပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေတာကြောင့်တနင်္ဂနွေလုံးအပြည့်ခတ်ရက်စေးလုပ်ငန်းစဉ်ကိုအဟန့်တာမဖြစ်စေဖို့အတွက်တမ်ရော်ကထိုးစစ်တွေရက်စဲဖို့အတွက်လည်းတိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကတောင်းဆိုထားပါတယ
်ကိုမိုးစောပါခင်ဗျာဝါဒေတာရဲ့လက်ရှိအခြေအနေနဲ့အနာဂတ်ရေးကိစ္စတွေကိုဆွေးနွေးထားတဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ
တို့ရှိမြတ်ခင်ဗျာတနင်္ဂနွေတိုင်းတာပြစ်ခတ်ရစေးအပောင်းဝင်တိုင်းသားရေးရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်UWSC ဝဌာနချုပ်မှာမေလ1ရက်နေ့ကနေပြီးတော့3ရက်တိုင်ဒီတိုင်းသားညီလာခံတက်ကိုကျင်းပပြုလုပ်ဖို့ရှိနေပါတယ်ဒီကိုပိုင်ပြောင်းရန်ခွင့်ကိုအာမခံတဲ့ Federal ပြည်တော်စုဖြစ်လာဖို့အတွက်တိုင်းသားတွေရဲ့မျှော်မှန်းချက်အကောင့်ထဲပေါ်လာစေဖို့ဒီညီလာခံကနေပြီးတော့ဘာတွေများအထောက်အကူပြုဆောင်ရွက်ပေးနိုင်မယ်လို့ယူဆပါလဲဒီအကြောင်းကိုတော့လာမယ့်စနေညပိုင်းဒိုင်းလီလိုင်းအစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းများလို့တဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားလို့ရပါတယ်တော်မူကိုရဲ့ဆွေးနွေးလိုချက်မိမြန်လို့တဲ့အမီးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ် VUE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923822554ဖြစ်ပါတယ် email လိပ်စာကတော့ burmese@vuenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်ကြမယ်တို့ရရှိနေကိုကျေးဇူးပါတယ်ခင
်ဗျာ Daily Life စီမှာပါဝင်ဆွေးနွေးလိုသူတွေ VUE ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံတိုက်တွန်းလိုပါတယ်အခုတော့မဟာသကျန်အတက်နေမှာတောတာရှင်တို့အတွက် VOA ဝိုင်းတော်သားတွေရဲ့တေးလက်ဆောင်ကိုနားဆင်ကြရအောင်ပါဖိုးတောက်ကြတီဆိုတဲ့မမ်းမြုပ်သူစာမေးဆိုတဲ့သတင်းဖြစ်ပါတယ်ခင်ဗျာ
I'm not the only one.
father jan atani ma toda shin ni a lo pyo shwin zwa swin nwe nai ja ba si khnya aku do nangan daga tadin lwa de bok ko set pi lo tin set pi ba me taung tiyuk pin le de ma tiyuk nangan ye ti saw mu atit de ne mie pin che twin pho thot mu ri jao american ne philippine nangan ri bak ga so yin mu ri ne wi ban dan ni thwet paw la ni ba de da ba me tiyuk bak ga ro nye mie pai san mu yin paw ni de di pin le atwin di ti saw mu atit de ha tya win ne be nangan mu ma Pimat Tara, Taka Damu, Shizia, Wusubido, Tumbiange Bare, Eddie Jango View is in doubt. Bill Eight, Bijan Murogani, the Rim People Tarago, go women at Pio Pima Wakna.
Hokeva, do you know any in a sit the mori, waiting, don't you tell Yingo the mori to Tony B? Don't you open letter, especially Juna to Wima, name ye the tree, Gigi Mama, poor Tony Lelo, Chowney to Patamazo, Tote, American Ye Daya, seeing Kansata Kuma, Machiaganga, Popiale Bare, D. Sin Kansaya. American Pacific Satanamu, Bujoji Harry Harris Gale, Dinami Nimpuani, Jundunama, Dionine, Nimahar Rangigo, Disaunide. D. Name this Sadi Samuha, Ditharin, Tita in Samuri, Pilamala, Bubon Samuri, Pilamala, Sura Dre, Adika, Daintamu, Lekana, Pila, Limelo, Machiakinga, Topio Gavare, Dio Bagaro, D. Name it, Disamurigani, Sienema, Puaya, Jumia, Yala Mago, Menyembe, Molly with our Kamamurine, Monda in Chala, and the Machonia, the Morigo, Lanyon, Pabone, Nakubo, Seganga, the Coop, Yer Tarelo, Subare. A moine look or a shaman takaduye, shitamasha lila, tanaga, pamoka, lichin minga. Do you got gulu, sautaga, the chanang and we look pima, noka, lilo yada, pitelu, subare? Pamoka li, diolu, piodoraga. Ditong you, pinlega, chundri, pine, nanga, alungu, chileba. Do you to kube, li, pilam, machine, dira, pite. Philippine, Malaysia, ruga, di, li, pilandri, porto, di, sau keroga. But do gama, trum, pioge jabu. A good yoga, noga, me, lipo, lo jago, jaro, a nichin, duga, wine, canguani, jarilu, suraba. To get off, Philippine, Malaysia, Pian, D, and Yampuani, the town to open let Chunri rega, Vienna, and Taiwan, Dumale, Lee, Pilandri, Pine Sign, Tajabare, Tabimet, don't that to regaro. Do you hear a good di Salmutea, Chanang and di Trepo, Chimabi, see the ball, Pupare, Lu, Taupiani Jabare? A good yo yet di Salmutea. Shavani, then I joined any Piacigia B. D. Don't you, Pinle, Pawinjan, and we see why you go. The name, American dollar, Thambautia, Sonsho Ninasima, Pitelu, Philippine Becca, D. Better, Topio Gavare. To get all, do you yet in a midi Samu, the Kurejan, Pawinjan, and in American dogo, so in Zidam, Hobau. Do you yet Vienna, Ganji, by Dima, Manica, Yenan, Duzin, Chagarane, Anakalade, Vienna, Timborigo, Mida Pine, Patoca, Rile, Bavare. To get all, do you Nangan in it. Nanga de Gaga, Lamakan Tare, Tuku by Mibon Dega, Lanku John Satai Charare at Dine. Vienna and Philippine Ganjigani Sabi, out by Brunei and Malishati, Swessan Tare Iriago, Tuku by Name Pieta Pata, Tamabi, a Gulu Name de Potomuri, Lonely Rapiparek.
Go women, Piopiadora Pipare, few immigrant Tanye, Jadabrini, Menabang Sisinego, Manakonaiti, Celebido, Toglin Binibare.
VOA မြန်မာပိုင်း အသံလွှင့် အစီအစဉ်တွေကို ဒီနေ့ကို 6 ချိန် ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန် မနက်ပိုင်း 6 နာရီက နေ 9 နာရီ အထိ လိုင်းဒိုမီတာ 24 32 နဲ့ 40 တို့မှာ နားဆင်နိုင်ပြီး ဒီ အစီအစဉ်ကို ပြန်လည် နားဆင်နိုင်တဲ့ အချိန် တွေ ကတော့ မနက် 8 နာရီက နေ 9 နာရီ အထိ တစ် ချိန် နေ့လယ် 12 နာရီက နေ နေ့ခင်း 1 နာရီ အထိ တစ် ချိန် ဖြစ်ပါတယ်။ ညနေခင်း အစောပိုင်း 6 နာရီ ခွဲက နေ 9 နာရီ အထိ အစီအစဉ်ကို လိုင်းဒို 16 19 နဲ့ 25 မီတာ တွေ မှာ ထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9 နာရီက နေ 10 နာရီ အထိ အစီအစဉ်ကိုတော့ လိုင်းဒို 24 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
mingla nan lekhim ma khmyar toda shin nu aku na sin ni ja ara ga lo voa myanmar bai si sin ye cha da pri ni ma na phe thau lwin jet di be phit par de line do meter 32 40 48 do pyin line do meter 50 ne လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
တမိုင်းမှာလည်းဒီလိုကိုအုတ်ချုပ်မှုနဲ့ကိုကိုဒေသမှာကိုနေထိုင်ခဲ့တယ်ဒါကြောင့်မို့ကျွန်တော်တို့လည်းအခုတတိပေါ့
အပစင်မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်ခင်ဗျအဲ့ဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာပါဦးကျော်စံတာကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျတ
ော်ရရှိမှာခင်ဗျပြစ်ခတ်ရစိနဲ့မြန်မာစစ်ဘုတ်ချုပ်တွေရဲ့စိတ်နေသဘောထားဆိုတဲ့ခေါင်းစဉ်နဲ့ Nikki Asian Review မှာကမ္ဘောဇားဝန်ကြီးသားထားတဲ့စာရင်းကိုအနှစ်ချုပ်တင်ပြလိုပါတယ်။တိုင်းပြည်ငြိမ်းချမ်းသွားရင်စစ်တပ်အရေးပါမှုကြာဆင်းသွားမယ်ဆိုတဲ့အတွေးဟာသမရဦးသိန်းစင်အစိုးရကိုတိုင်းရင်းသားတွေနဲ့သဘောတူညီမှုရရှိဖို့ခက်ခဲစေပါတယ်။အင်အားကြီးတိုင်းရင်းသားအဖွဲ့တွေကိုသဘောတူညီမှုရအောင်လုပ်နိုင်ပြီးအင်အားနဲ့တောင်းပလောင် AA ရခိုင်တပ်မတော် MNDAA ကိုကန်တပ်ဖွဲ့တွေကိုအစည်းအမတ်မပြုတာဟာမြန်မာစစ်ဘုတ်ချုပ်တွေရဲ့ divide and rule သွေးခွဲအုပ်ချုပ်ရေးပဲဖြစ်ပါတယ်။ဒါကြောင့်လည်းအပြစ်ခတ်ရဲ့သဘောတူညီမှုအပြီးမှာပြန်တိုက်ကြတာလည်းမဆန်းလှပါဘူး။ခေါင်းဆောင်အများစုတို့ဟာစစ်ဆက်ညှိနှိုင်းရေးကိုဆက်လုပ်ကျင်ကြပေမဲ့အ धिक ကွက်လွဲချက်တွေကိုတော့အချိန်တိုအတွင်းညှိနှိုင်းပြလည်နိုင်စရာမရှိသေးပါဘူး။သူတို့တွေလူကျင်တဲ့အပြောင်းအလဲတွေကိုစစ်တပိုင်းအစိုးရကမလိုက်လျောကျင်ပါဘူး။1962ကစပြီးစစ်အစိုးရအဆက်ဆက်ဟာလက်နက်ကင်အများစုတွေကိုမဲလုံးအမျိုးမျိုးပေးပြီးအလင်းဝင်လက်နက်ချခိုင်ခဲ့ပေမဲ့အဲ့ဒီဒေသတွေမှာစစ်တပ်ရဲ့ကြီးစိုးမှုကိုအခိုင်အမာတိုးချဲ့လာပြီးအဲ့ဒီဒေသတွေဟာညင်ညာမှုမရရှိခဲ့ပါဘူး။ဒါကြောင့်လဲမြန်မာနိုင်ငံမှာအပြစ်ခတ်ရစဲရေးဆိုတာစစ်တပ်ကြီးစိုးရေးချက်ထွင်နိုင်ဖို့အတွက်အဟံအတားတွေကိုဖယ်ရှားရေးနှိပ်ရတာဖြစ်တယ်လို့ယူဆစရာဖြစ်လာနေပါတယ်။ KNU ကစောမူတူစေဖို့ဟာဒီနှိပ်ရရဲ့ညွတ်ကွင်းမှာမိသွားတာဖြစ်ပါတယ်။တချို့အပြစ်ရဒေသတွေမှာစစ်သားတွေတိုးတက်မှုရှိတယ်ဆိုတာကတော့စံစရာရှိစရာမလိုပါဘူး။ဒါပေမဲ့အင်မတန်ရှားပါးလှပါတယ်။ခြုံပြောရရင်တော့အနောက်တိုင်းအစိုးရတွေဟာမတည်ငြိမ်တဲ့ဒေသတွေမှာညီညာရေးတိစောက်ဖို့အကူအညီပေးမဲ့ကိစ္စကိုပြန်သုံးဆက်သင့်ပါတယ်။ဒီလိုလုပ်မဲ့အစားဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ပုံမိုးဆရာထက်သန်လာအောင်မြန်မာအစိုးရကိုစံတမှန်ရေးထိတွေ့ဆက်ဆံမှုပြုလုပ်သင့်ပါတယ်လို့ရေးသားထားပါတယ်ခင်ဗျာ။နိုင်ငံဆက်ဆံရေးခိုင်မာလာတာနဲ့အမျှရုရှားကုမ္ပဏီတွေမြန်မာနဲ့စွန့်အင်ကန္တာပူးပေါင်းဆောင်ရွက်ရေးစိတ်ဝင်စားခြင်းဆိုတဲ့ခေါင်းစဉ်နဲ့အဂျေကမလကာရန်ရေးသားထားတဲ့ဆောင်းပါးကို ABTH online မှာဖတ်ရပါတယ်။ဆီယနာချင်းစနစ်အောက်စီနေတော့ကမြန်မာနိုင်ငံကိုသပိတ်မှောက်ဖို့ကုလသမဂ္ဂလူငွေကောင်စီမှဥရောပသမဂ္ဂအစိုးရတင်သွင်းတော့ရုရှားဟာဗီဒီယိုအနာသွန်းကန့်ကွက်ခဲ့ပါတယ်။အဲ့ဒီနောက်ရုရှားဟာမြန်မာရဲ့အဓိကကုန်သွယ်ဘက်နိုင်ငံတစ်ခုဖြစ်လာခဲ့ပါတယ်။ဗီယက်နမ်မှာအတွေ့အကြုံရှိပြီးသားရုရှားကုမ္ပဏီတွေအတွက်ရေနံနဲ့ဓာတ်ငွေသက်ရွေဟာအထူးစိတ်ဝင်စားစရာဖြစ်နေပါတယ်။မြန်မာနိုင်ငံမှာသဘာဝဓာတ်ငွေပမာဏဟာ10 trillion ကုဘပီစီနေရဆိုတာအထင်ရှားတွေ့နေရပြီလို့ American စွန့်ရင်သုတေသနအဖွဲ့တစ်ခုကခန့်မှန်းထားပါတယ်။ဘင်္ဂလားပင်လယ်အော်တွေကမြန်မာရေပိုင်နယ်ထဲမှာဒီထက်မကများအပြားစီနေနိုင်တယ်လို့လည်းဆိုပါတယ်။ရုရှားကုမ္ပဏီတွေဟာရေနံနဲ့သဘာဝဓာတ်ငွေတူဖို့ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့လည်းပဲဖက်ဆက်လုပ်ဖို့စိတ်ဝင်စားတယ်လို့ဆိုထားပါတယ်ခင်ဗျာ။အချိန်ကောင်နေရာမှန်နဲ့စင်ကာပူသစ်တွေရှိနေတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ David Brainborn ရေးသားထားတဲ့ဆောင်းပါးကို juststyle.com မှာတွေ့ရပါတယ်။မြန်မာနိုင်ငံဟာအဝတ်အထည်လုပ်ငန်းလုကင်ဖို့စဉ်လျော်တဲ့အာရှတိုက်မှာကြံရှိနေသောနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။2014မှာအာရှ6နိုင်ငံဖြစ်တဲ့တရုတ်၊ဗီယက်နမ်၊ဘင်္ဂလားဒေ့ရှ်၊အင်ဒိုနီးရှား၊အိန္ဒိယနဲ့ကမ်ဘောဒီးယားတို့ဟာ American တင်သွင်းတဲ့အဝတ်အထည်3ပုံ2ပုံကိုထုတ်လုပ်ခဲ့ပါတယ်။ဒါပေမဲ့ဗီယက်နမ်ကလွယ်ပြီးကျန်နိုင်ငံတွေဟာအခုခါအစင်ရော့လာနေပါတယ်။ဒါကြောင့်မြန်မာနိုင်ငံအဖို့ပူပြီးအခွင့်သာလာပါတယ်။တချိန်တည်းမှာ2013နဲ့2014အကြားမှာအမေရိကန်ကိုမြန်မာချုပ်အထည်အဝတ်တင်ဖို့မှာ902ရာခိုင်နှုန်းအထိတိုးတက်လာခဲ့ပါတယ်။ဒါပေမဲ့တန်ဖိုးအပြင်ကတော့မများပြားလာပါဘူး။အထည်အမဲ့သူတွေဟာအရှတည့်ရဲ့ပြင်ပမှလည်းပဲဖောက်သွယ်တွေလိုက်ရှာနေကြတာကလည်းအကြောင်းတစ်ချက်ဖြစ်ပါတယ်။အခုခါမြန်မာအထက်လုပ်ငန်းမှလုပ်သားအင်အားတသိန်းခွဲလောက်ရှိနေပါပြီ။ကြုံတွေ့နေရတဲ့ပြဿနာမျိုးစုံကိုလုပ်ငန်းရှင်နဲ့ဖောက်သွယ်တို့လက်တွဲဖြေရှင်းနိုင်ကြမယ်ဆိုရင်ဖြင့်2020ပြည့်ကျရင်အထက်လုပ်ငန်းမှလုပ်သားတသန်းထိရှိလာနိုင်ပါတယ်။အဓိကလုပ်ရမှာကတော့ပြဿနာကိုနားလည်အောင်ကြိုးစားပြီးထိရောက်မဲ့ဖြေရှင်းမှုကိုလုပ်ဖို့ပဲဖြစ်တယ်လို့ရေးသားထားပါခင်ဗျာ။
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးခဲ့တာပါအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်မနေ့ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီနေ့ပြည်တင်ပြမယ့် EDN အသုံးကတော့
Break the ice
ဖြစ်ပါတယ်စာလုံးပေါင်းက B R E A K break ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးချိုးတာဖြစ်တာကိုဆိုလိုပါတယ် TH the ICE ice the ice ကရေခဲလို့အဓိပ္ပာယ်ရတော့ squid ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေခဲကိုချိုးတာဖြစ်တာပေါ့တနည်းတော့ရေခဲတုံးကြီးပျော်သွားရလေအောင်လုပ်တာဆိုရင်လည်းမှားမယ်မထင်ပါဘူး idiom ဆိုတဲ့ the white ဓိပ္ပာယ်ကတော့လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစာပိုင်းခစင်းစင်းဖြစ်နေတဲ့အတွက်အစ်ဒီအစ်ဆက်ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ငင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာဖြစ်ပါတယ်အဲ့ဒီလိုဖြစ်လာအောင်လည်းအများအဖြစ်ကတော့စတွေ့ကြရင်ကြောင်ဝန်းကဖြစ်နေရကရီစရာမောစရာပြောပြီးခင်မင်မှုရှိလာအောင်ပြုလုပ်လို့ရှိကြပါတယ်အလားတူပါပဲအခမ်းအနားတစ်ခုမှာမိကွန်းပြောရတော့မယ်ဆိုရင်ပထမဦးဆုံးကိုပရိသတ်နဲ့ရင်းနှီးမှုရလေအောင်အွှမ်းဖောက်ပြောဖို့မိကွန်းကိုအပြောလေးချင်းပေးသူတွေကအကြံပေးလို့ရှိကြပါတယ်ဒီလိုလိုချင်းအဖြစ်ကိုပရိသတ်ကနေသာထိုင်သာရှိလာပြီးကိုပြောမယ့်အကြောင်းအရာကိုစိတ်ဝင်စားလာကြမှာဖြစ်ပါတယ်ကျမတို့မြန်မာမှာအနည်းဆက်ဆုံးအသုံးကတော့အလပတလပပြောတာမျိုးပေါ့ရှင်ဒီလိုရင်းနှီးလာအောင်နှွေးထွေးလာအောင်လုပ်တာကို idiom အသုံးရ break the ice ရလို့ရည်ညွှန်းသုံးပါတယ်Noun အဖြစ်ကတော့ ice breaker ရေလို့ခေါ်ပါလေ Break the ice နဲ့ပတ်သက်ပြီး George Crew ပြီးတဲ့ဥမာကတော့
Tom was very nervous as he stood in front of the crowd to give his speech. So he broke the ice with a joke and had the audience laughing.
Tom ကမိကွန်းပြောဖို့လူအကြီးရှေ့ရက်တဲ့အခါမှာသိတ်ကိုစိတ်ပူနေတာဒါပေမဲ့သူကပရိသတ်နဲ့ရင်းနှီးအောင်ရည်စရာစပြောလိုက်တော့ပရိသတ်လည်းသဘောကျရင်းနှီးကြတယ်လေလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ Tom was very nervous as he stood in front of the crowd to give his speech. So he broke the ice with a joke and had the audience laughing.
လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစာပိုင်းခစင်းစင်းဖြစ်နေတဲ့အတွက်အစ်ဒီအစ်ဆက်ဖြစ်နေတဲ့အခြေအနေကိုနွေထွေးသွားအောင်ခင်ငင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
break the ice
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American idiom 3 English စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံလေးကကိုပိုင်အုတ်ချုပ်ခွင့်ရဝဒေတာဟာမူရဲ့စေဝါလုံးဝကင်းစင်ပြီးတော့နှစ်ပေါင်း3000ကျော်ဝသမိုင်းမှာအတိုးတက်ဖွံ့ဖြိုးဆုံးအခြေအနေကိုရောက်နေတယ်လို့ UWSC ရဲ့ပြောခွင့်ရဦးအောင်မြင့်ကပြောကြားလိုက်ပါတယ်။ဝဒေတာနဲ့အရင်တုန်းကနေအခုနောင်အလားလာတွေကိုဦးအောင်မြင့်နဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါခင်ဗျာ
။ဝဒိုင်းသားတွေဆိုနှစ်ပေါင်း3000ကျော်ရှိပြီမြန်မာပြည်မှာရောက်ရှိနေတာလေနော်ไทยเป็ด now Cambodia เป็ดตัวเป็ดน่ะมีတော့เออซิจ่องเปลี่ยนมีတော့อบอเปลี่ยนตัดลาดาเลยရှိတယ်อทุทะเพียงဆိုရင်ကျွန်တော်တို့မြန်မာနိုင်ငံဝါရဲ့တမိုင်းထဲမှာဆိုရင်အရင်တော့မြို့ပြနိုင်ငံလေးပေါ့เนาะယူရီးယားမှာလည်းကျွန်တော်တို့ချစ်မိုက်ပဲပေါ့เนาะထောင်ခဲ့တာရှိတယ်ကျွန်တော်တို့ကျိုင်းတုံဒေသမှာဆိုရင်ဝါရဲ့မြို့ပြနိုင်ငံလေးစီရှေးတမိုင်းကပေါ့ဗျာเนาะ
โอเค
ทูทองแก่ตาเล่ริชื
่อดิอูลอลอเซมมาตะยุบตะยุบနိုင်ငံဘက်မှာဟောဝါတိုင်းသားတွေဘလောက်များပါတယ်သူကဘယ်လိုအစင်တန်းမျိုးနဲ့နေရပါလဲကိုပိုင်ဥချုပ်ခွင့်ရသီးရနယ်ပယ်အဖြစ်သတ်မှတ်ပြထားလား
ตะยุบပြပါတော့ဟိုခရိုင်နေပေါ့เนาะဥမာရှီမုံခရိုင်ဒါဆိုဝါတွေပဲဒါသူကိုပိုင်ဥချုပ်ခွင့်ရခရိုင်ပဲအဲဟိုဘာတော့လင်းသန်းရယ်တို့ဘာလို့ဆိုရင်ဒါခရိုင်မဲ့
တခြားထိုင်းတို့ကမ်ဘောဒီးယားတို့ဘက်မှာရှိရဲဝါတွေကြတော့ခင်ဗျာ ဖီယာလူမျိုးစုအဖြစ်သတ်မှတ်ခြင်းခံရသလားကိုပိုင်အုပ်ချုပ်ခွင့်ရသလားဘယ်လိုနေကြပါလဲ
ဝါတော့ဝါပဲတိုင်းရင်းသားတွေရှိတယ်သူလည်းဝါလို့သတ်မှတ်ခံရတာပဲဒါမဲ့ဒီလိုကိုဒေသကိုအုပ်ချုပ်ခံအုပ်ချုပ်ပိုင်ခွင့်တော့မရှိခဲ့ဘူးပေါ့ဗ
ျဝါလူဦးရေအများဆုံးကဘယ်နိုင်ငံထဲမှာလဲအခုလောလောဆယ်
အော်အများဆုံးကတော့ဒီဘာတော့တရုတ်နဲ့ကျွန်တော်တို့ဒီအခုလက်ရှိအဲဒေသမှာပဲဝါဝါပြည်နယ်မှာပဲ
ဆိုတော့အဲ့အခုမြန်မာနိုင်ငံမှာတိုင်းရင်းသားတွေရဲ့အခွင့်အရေးတောင်းဆိုတဲ့အထက်မှာဝါပါလာရာဟာဒီနာဝတာနာဖာခိကဝါဟာဗမာပြည်ကွန်မြူနတီပါတီကခွဲထွက်လာပြီးရဲ့နောက်လို့ပြောရမှာဟုတ်ပါတယ်နော
်ဟုတ်ပါတယ်ဟုတ်ပါတယ်မှန်ပါတယ်အရင်တော့ကဗမာပြည်ကွန်မြူနတီပါတီအဲမဝင်ငယ်ရဆိုရင်ဝါကသူ့မျိုးရိုးအုပ်စုနဲ့ပဲသူအမျိုးရိုးအုပ်စုပေါင်းက20ကျော်30နီးပါးရှိတယ်ခင်ဗျအဲသူ့မျိုးရိုးအုပ်စုနဲ့သူပဲအုပ်ချုပ်ပြီးတော့သူ့ဟာသူနေနေတာဖြစ်တယ်အဲဘယ်ဆိုရမှလည်းမလားဘယ်ဖွဲ့စည်းရမှလည်းလာပြီးတော့အုပ်ချုပ်တာမရှိဘူးတင်းလုံးစည်းဝေးလဲဝါကသွားတက်တယ်ကိုယ်စလဲသွားတယ်ကျွန်တော်တို့သမိုင်းကသိရတယ်အဲသွားတက်တော့စကားမပေါက်လို့ပေါ့ဗျာမတက်ပါနဲ့ခင်ဗျားတို့ဘေးမှာဟိုပါတော့စောင့်နေပါအချာတိုင်းသားနဲ့ခင်ဗျားတို့အတွက်ပြောပေးပါမယ်ဆိုပြီးတော့ဒါမဲ့လက်တွေ့ကျဘာမှမပြောခဲ့ဘူ
းဟုတ်ကဲ့
ဒီတော့ပင်လုံးအစည်းအဝေးလည်းပြီးရောဟိုဒီမင်းမျိုးစစ်တမ်းဆိုတာလည်းပြန်ပေါ်တယ်လေ
ဟုတ်ကဲ့
အဲမင်းမျိုးစစ်တမ်းပြန်ပေါ်တော့မင်းမျိုးစစ်တမ်းကိုလည်းဝါကုစလေသွားတယ်၃ရောက်သွားတယ်ဟိုတမိုင်းမှာလည်းဒီလိုကိုအုတ်ချုပ်မှုနဲ့ကိုကိုဒေသမှာကိုနေထိုင်ခဲ့တယ်ဒါကြောင့်မို့ကျွန်တော်တို့လည်းအခုတတိပေါ့ကိုဒေသကိုအုတ်ချုပ်နေတယ်ဒါကြောင့်မို့ကိုဟာကိုပဲနေကျင်တယ်ဟိုဘယ်သူနဲ့မှလည်းမပေါင်းနိုင်ဘူးဆိုပြီးတော့ပြောတယ်ဒါပေမဲ့48ပြီးရောဟိုပါတော့ဥပဒေထွက်လာတော့ဝပြည်ကိုဝစတိတ်ကိုရှမ်းစတိတ်နဲ့ပေါင်းပြီးတော့ရှမ်းစတိတ်ကြီးဖွဲ့လိုက်တယ်ပေါ့ဗျာဒါကြောင့်မို့ဝကတိုက်ပြီးတော့ကိုမကြည်လည်ဘူ
းလက်ရှိလည်းပဲကိုပိုင်ဥချုပ်ခွင့်ရနေရမှာမဟုတ်လားအခုကစစ်တပ်လည်းထားခွင့်ရတယ်ဆိုတော့ဝါဒီသားဥချုပ်ရေးကိုလည်းဝါလူမျိုးတွေက UWSA ကပဲဥချုပ်ပါသလားအစင်းလားစော်ဘွားတွေကဥချုပ်သလားကို
အဲအခုကတော့ကျွန်တော်တို့ UWSP ဝါသွေးစင်းညီညီပါတီကနေပြီးတော့ဟိုစီယုံပြီးတော့ UWSA ကနေပြီးတော့ဥချုပ်နေတာဖြစ်ပါတယ်တတိတွေတို့အော်ဇော်ဘွားတွေတို့ဒါကလုံးဝမရှိတော့ပါဘူ
းဟုတ်ကဲ့
လုံးဝမရှိတော့ဘူ
းဟုတ်ကဲ့အဲ့တော့အခုလက်ရှိအခြေအနေကကိုပိုင်ဥချုပ်ခွင့်ရဒေသကြီးဖြစ်တယ်ပေါ့ဒါပလောင်တို့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့အခုအဲ့ဒီအခြေအနေထက်နေပြီးတော့ဘာလို့လိုချင်တယ်လဲအဲ့ဒီအခြေအနေကိုမကျင်တတ်သေးဘူးလို့ကြားပါရယ်ဟုတ်ပါသလား
93အမျိုးသားညီလာခံစတဲ့အခါမှာကျွန်တော်တို့ဝအဖွဲ့စည်းကကိုစင်လဲဖြစ်9ရောက်ပေါ့ဗျာတောက်လျှောက်တက်တယ်စီဝေးမှာတင်ပြတောင်းဆိုတာတွေရှိတယ်အဲနိုင်ငံတော်ကနောက်ဆုံးဒီခွင့်ပြုပေးလိုက်တာကဝကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဆိုပြီးတော့ပေးထားတာဖြစ်တယ်တိုင်းဆိုတာဟိုအချိန်ကဥပဒေမှာဆွေးနွေးတော့ဆိုရင်ပြည်နယ်နဲ့တစ်စစ်နှိမ့်နဲ့ခရိုင်နဲ့တစ်စစ်မြင့်နဲ့အစ်စ်ဆိုပြီးတော့သတ်မှတ်တာဖြစ်ပါတယ်อืม
အခုတော့ဆိုတော့အခုလိုချင်တာကဘာလိုချင်တာအဲ့တော့ပြည်နယ်အဆင့်ကိုလိုချင်တယ်ပေါ့အ
ဲကိုပိုင်အုတ်ချုပ်ခွင့်ရပြည်နယ်အဆင့်ကိုလိုချင်တာဖြစ်ပါတယ
်ဒါမဲ့အဲ့ဒီဖွဲ့စည်းပုံအတိုင်းတကယ်လုပ်လိုက်ရင်လက်နက်ကင်တပ်ဖွဲ့တွေဝင်ဥမာအဖြစ်ရခိုင်ဆိုရင်ပြည်နယ်ပေါ့လေမွန်ဆိုရင်ပြည်နယ်ကရင်ချင်းစသဖြင့်ပြည်နယ်သတ်မှတ်ထားတဲ့အခုလောလောဆယ်ဖွဲ့စည်းပုံအရဒါမဲ့သူတို့မှလက်နက်ကင်တပ်ဖွဲ့ဆိုတော့မစည်းဘူးပေါ့လေအဲ့တော့ဖွဲ့စည်းပုံအတိုင်းလက်ခံလိုက်ရင်ဒီလက်နက်ကင်တပ်ဖွဲ့ကိုဆွန့်လွှတ်မဲ့ကိစ္စရောဘယ်လောက်အဆင်သင့်ဖြစ်ပါလဲ
ဒါကတော့တနိုင်ကံလုံးအခြေခံဥပဒေဆွေးနွေးပြင်ဆင်မှုလိုအပ်တဲ့အချိန်မှာရောက်နေပါတယ်လက်နက်ကင်ဖွဲ့စည်းကိုဘယ်လိုပြန်ပြီးတော့ပြင်ဆင်ဖွဲ့စည်းမလဲဘယ်လိုလုပ်မလဲဆိုတာဒါအလုံးဆွေးနွေးရမယ့်ကိစ္စဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဝါဆိုလို့ရှိရင်နိုင်ငံတကာကအထူးသဖြင့်မြင်ရတာမူရေးဆေးဝါးလုပ်တဲ့ဒေသလို့မြင်ရပါတယ်ဒါဟာအပြစ်ပြောတာမဟုတ်ပါဘူးဝါတိုင်းရင်းသားတွေကိုသူတို့မှအစင်းလာဒါပဲရှိလာတယ်တခြားအစားထိုးသီးနှံမအောင်မြင်နိုင်ဘူးသူတို့ဘဝရဲ့တည်အတွက်လုပ်ရတယ်ဆိုတာဟုတ်ပါတယ်ဒါပေမဲ့အဲ့ဒီနိုင်ငံတကာရဲ့အမြင်ကလွတ်မြောက်အောင်ဘယ်လိုလုပ်ဖို့များအစီအစဉ်ရှိပါလဲခင်ဗျာဒီမူရေးဆေးဝါးတန်တရားကတော့လွတ်မြောက်နိုင်မယ့်အခြေအနေရှိပါလား
နေပောင်းကယာနဲ့ကြော်ပြီးတော့ကျွန်တော်တို့စိုက်ပျိုးလာတဲ့ဟာကိုကျွန်တော်တို့ UWSP UWSA ခေတ်ကြတော့မှာပဲအစားထိုးသီးနှံနဲ့ဒီမူရေးကို အလုံးပြတ်သွားအမြင့်ပြတ်သွားဆောင်ရွက်မယ်ဆိုပြီးတော့ကျွန်တော်တို့ဆွေးနွေးပြီးဆုံးဖြတ်တာဖြစ်တယ်နိုင်ငံသားက
အောင်မြင်နိုင်ပါသလားအဲ့တော့အဲ့မျိုးမှန်းချက်အတိုင်းတကယ်ဖြစ်လာနေလား
ကျွန်တော်တို့ပြောမယ်ခင်ဗျားတို့ကုလသမဂ္ဂမွေးရေးဆေးဝါးတမ်းမြေအဖွဲ့ဆိုတာအဲရှိပါတယ်သူတို့ကိုပြန်မေးကြည့်ပါသူတို့ကအမေရိကန်ကနေပြီးတော့ဂျိုရူးကနေကြည့်တယ်တရုတ်ဘက်ကနေပြီးတော့ဂျိုရူးကနေကြည့်တယ်စောင့်ကြည့်တယ်ကျွန်တော်တို့ဝါသေးသားမှာအခုလက်ထိဘိမင်းတပေးမှမရှိဘူးဆိုတာသူတို့ကလက်ခံနေ
အဲ့တော့မူရေးဆေးဝါးမဆိုင်တော့ဘူးမလုပ်တော့ဘူးဆိုရင်ဥအောင်မြင်တို့တွေသားဝတ်တောင်သူလယ်သမားတွေရဲ့ဘဝကတကယ်ပဲအေးအေးချမ်းချမ်းနဲ့ဝင်ငွေဖူဖူလုံလုံရိတ်ခါဖူဖူလုံလုံဖြစ်ကြပါရဲ့လားဘယ်လိုလုပ်စားတောင်းနေထိုင်
အဲအခုကကျွန်တော်ပြောမယ်ကျွန်တော်တို့ဒီဘိန်းစားထိုးဤနံစိုက်ပြိုးတာဆိုတဲ့ရောဘာပြင်ကအများဆုံးဖြစ်တယ်ရောဘာစိုက်ခင်းဟာဆိုရင်ဧကပေါင်းနော်ဧကပေါင်းနှစ်သိန်းခွဲကျော်ရှိတယ်နောက်တစ်ခုကဟိုလက်ဖက်ချောင်းကျွန်တော်တို့ဒီမှာလက်ဖက်ချောင်းကလည်းထောင်ကတန်းနဲ့ရှိတယ်ဧကပေါင်းလာမယ့်နှစ်ထုတ်မဲ့ရောင်းမဲ့ဒီလက်ဖက်ချောင်းဟာဒီနှစ်ကုန်တယ်တွေကလာပြီးတော့စာချုပ်ချုပ်တာအကုန်ယူမဲ့အဲကျွန်တော်တို့တော့မှအဲဆရာတို့ဒီလိုမဖြစ်ဘူးနော်ကျွန်တော်တို့ကိုယ်သေးသားမှလည်းကို300ရှိတယ်ဒါကြောင့်ဟုတ
်ကဲ့ဟုတ်
ကဲ့ကိုຢາກໃຫ້ນ້ອງ80လောက်ပဲຍောင်းတယ
်ကျွန်တော်နောက်တစ်ခုမေးချင်တာက UWSA Water ဖွဲ့ဟာလက်နေအင်အားအဖြစ်အကောင်းဆုံးဖြစ်တယ်ဒီရာဒါနဲ့ပတ်သက်ပြီးစိုးရင်တော့တရုတ်နိုင်ငံဟာတရုတ်အစိုးရဟာတစ်ချိန်ချိန်မှာဝါဒေသကိုလည်းပဲဒါမြန်မာအစိုးရနဲ့ပြဿနာတိုင်းအကြက်ကင်ဖို့အတွက်ဖွဲ့ဖဲအဖြစ်သုံးပြနိုင်တယ်ဆိုတော့သုံးသားချက်တချို့လည်းရှိပါတယ်ဆိုတော့တရုတ်အစိုးရနဲ့ဒီမြန်မာနိုင်ငံထဲကဝါတက်နေ UWSP တို့ UWSA နဲ့ဆက်ဆံရေးရောဘယ်လိုရှိပါလဲ
ဒါတမိုင်းကလေးကဆက်ဆံမှုကကောင်းခဲ့တာရှိပါတယ်ကျွန်တော်ရှင်းပြမယ်မြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်မှာကစကျွန်တော်တို့လမ်းပန်းဆက်သွယ်မှုမရှိတဲ့အတွက်အစိုးရဆက်ဆက်ကဝါဒေသကိုဘာမှလာကြည့်တာရှုတာကူညီတာမရှိပါဘူး
ဟုတ်ကဲ့
အဲဒီတော့ဝါသေးသားကပြည်သူတွေကကိုယ်သေးသားမှကိုဟိုချိန်ကဆိုရင်ဘိန်းဆိုင်တယ်စားတော့ရောင်းပြီးတော့စားတော့ကြတယ်ဟိုဒါလည်းမလောက်ပါဘူးဒီတော့တရုတ်နယ်စပ်မှာသွားပြီးတော့တကယ်ပြောမယ်ဆိုလို့ရှင်မော်ဗျာတမိုင်းမှာဝါရဲ့ဘိုက်ကဆိုရင်တရုတ်ပြည်မှာရှိတယ
်ဟုတ်ပါ
တယ်အဲဝါရဲ့ဘိုက်ကဟိုတရုတ်နယ်ဆက်ဆံမှုဘယ်လိုရှိတယ်ဆိုတော့အစိုးရချင်းဆက်ဆံတာကတော့မရှိပါဘူးအရင်က
ဟုတ်ကဲ့
ဒေသပြည်သူတွေအချင်းချင်းသာဆက်ဆံမှုရှိတာပါ
ဆိုကြပါစို့ဗျာဥပမာဖြင့်တရုတ်နဲ့မြန်မာနဲ့နယ်စပ်မှာတင်းမာမှုတစုံတရာဖြစ်လာရင်ဝအနေနဲ့လုံးဝကြားနေနိုင်သလားသူတို့မဟုတ်မြန်မာပြည်ထောင်စုကဲတိုင်းသားအနေနဲ့ဒီဘက်ကိုပါနိုင်လားသူတို့မဟုတ်တရုတ်ကများတစုံတရာဖိအားပေးပြီးတော့သူတို့ဘက်ကရည်တည်ခိုင်းဖို့လုံနိုင်တဲ့အလားအလာရှိပါသလားဘယ်လိုဖြစ်နိုင်လဲ
ကျွန်တော်တို့ဝသင်းစင်ညီညွတ်ပါတီတီထောင်ကလေးကညဉ့်ညဉ့်ဆက်ယူကြတဲ့ကျွန်တော်တို့ကလေးလေးနက်နက်ကိုကဘာကိုကြီးညာထားပြီးဖြစ်တယ်နိုင်ငံတော်အစိုးရကိုလည်းကြီးညာဟိုသတင်းပို့ကြီးညာထားပြီးဖြစ်တယ်ဆွေးနွေးပွဲမှာလည်းဒီလိုပဲတောက်လျှောက်ပြောနေတယ်ကျွန်တော်တို့ဝါသေးသားဟာဆိုမြန်မာနိုင်ငံရဲ့အရေးကြီးတဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်ကျွန်တော်တို့ဘယ်တော့အခါကမှဘယ်တော့အခါမှလဲဒီဘာတော့ဗမာပြည်ကနေပြီးတော့ခွဲထွက်မယ်လွတ်လပ်ရေးယူမယ်ဆိုတဲ့ဒီစင်စားမှုတွေးခေါ်မှုလုံးဝမရှိဘူး
နောက်ဆုံးတစ်ခုမေးချင်ပါတယ်ဟိုတရုတ်ပြည်ဘက်မှာရှိတဲ့ကိုပိုင်ဥထုခွင်ရဝါဒေသဝါခရိုင်နဲ့ဒီဘက်ကဥအောင်မြင်တို့မြန်မာနိုင်ငံတဲ့ကဝါဒေသနဲ့ကုလူဆက်ဆံမှုချစ်ခင်ရင်းနှီးမှုကဘယ်လောက်ထိရှိပါလဲခင်ဗျာ
အရှိပါလေဟိုကနေစားနေစားမြင်းချတာပဲဟိုဘက်ဒီဘက်ပဲလေကိုတိုင်းရင်းသားတွေကြီးပဲဖွံ့ဖြိုးမှုကသူတို့ကနည်းနည်းပုံဖွံ့ဖြိုးတာပေါ့ဗျာကိုပိုင်ဥထုခွင်ရဒေသတွေပေးထားပြီးတော့နိုင်ငံတော်အများကြီးကူညီပမမှုတွေရှိတယ်ကျွန်တော်တို့ကြတော့နိုင်ငံတော်ကကူညီတာနောက်ကျတယ်နိုင်ငံတော်ကကူညီတာလိုအပ်တဲ့လောက်မရှိဘူးကျွန်တော်တို့ကိုယ့်ဟာကိုယ်ပြင်းစားထိုးသီးနှံစိုက်ပျိုးရေးကိုယ်ဒေသကိုဖွံ့ဖြိုးအောင်ဒီငင်းညာရတဲ့26နှစ်ဒီနှစ်ဆိုရင်26နှစ်ပြည့်ပြီရှိနေပြီဒီ25နှစ်ရဲ့ဖွံ့ဖြိုးတိုးတက်မှုဟာလောကဒေသရဲ့နေပေါင်း3000ကျော်ရဲ့သမိုင်းမှာအဖွံ့ဖြိုးဆုံးတိုးတက်ဆုံးကာလဖြစ်တယ်ဆိုတာကျွန်တော်တို့ဒီလိုတောက်ချက်ချနိုင်တယ်မယုံလို့ရှင်ခင်ဗျားတို့လာကြည့်ပ
ါဦးကျော်စံသားရဲ့မြန်မာရေးတုံးသက်ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာအခုတော့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပါတော့မယ် ဒီဘက်သူယုံကြည်ရာအစီအစဉ်မှာတော့ Washington DC American Tech ကတူမှနိုင်ငံတကာဆက်ဆံရေးပညာစီးပူးနေတဲ့ကိုတန်းထွအောင်ကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါမတ်မိုးဖြူကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ
်ကျွန်တော်ယုံကြည်တဲ့အချက်တစ်ချက်ကတော့မြန်မာလူမျိုးတွေဟာဘယ်နေရာဘယ်ဒေသရဲ့ရောက်ကိုမြန်မာယဉ်ကျေးမှုမေ့သင့်မှုဆိုတာပါပဲအခုခေတ်မှာကိုရီးယားကတော့အနောက်သင်းရုပ်ရှင်တွေကိုပုံမကြည့်လာကြတော့နိုင်ငံခြားရင်ကျင်းမှုရလှမ်းမှုကိုပုံပြီးတတိထားမယ်လို့ထင်ပါတယ်။ဒါဟာနိုင်ငံခြားနဲ့ပတ်သက်တဲ့အရာအလုံးလုံးဝပြစ်ပယ်ရမယ်ဆိုတဲ့အတိတ်ပဲမဟုတ်ပါဘူး။ဒါပဲတကယ်ကျွန်တော်လည်းအခုခေတ်လူငယ်တယောက်ပါ။ခေတ်နောက်ပြန်ဆွေးနွေးရတူလည်းမဟုတ်ပါဘူး။သူတို့စီကလည်းကောင်းတာလေးရောမှာပေါ့။ဒါပေမဲ့မြန်မာလူမျိုးတွေဟာယဉ်ကျေးမှုထိန်းသိမ်းတဲ့နေရာမှာဒုအပ်ချက်တချို့လေးရှိပါတယ်။ဥပမာပြောရရင်မြန်မာအကစားတွေဖြစ်တဲ့ချင်းလုံးတို့ဘာလို့ကစားတဲ့လူငယ်တွေအဆင်ရှားတော့ပါဘူး။ဒီကနေ့ဒီနေ့ပိုင်းကိုကြည့်မယ်ဆိုရင်လေနိုင်ငံကျော်ကန်တွင်တေးတန်ရှင်ဒေါ်မိုင်းပြောခဲ့တဲ့အတိုင်းပဲကြီးလက်လူတန်းစားလို့ပဲအားပြီးတော့တယ်လို့ထင်ပါတယ်။အမေရိကန်နိုင်ငံမှာဆိုရင်ဟုတ်ပါတယ်အခုခေတ်ရေစီးကြောင်းရလူငယ်တွေဟာခေတ်ပေါ်ဂီတာကိုနားထောင်ကြပါတယ်။ဒါပေမဲ့အော်ကက်စထရာပွဲတွေကိုလည်းသူတို့တွားပြီးအားပေးကြပါသေးတယ်။နိုင်ငံခြားတက္ကသိုလ်တွေမှာတက်ရောက်နေကြတဲ့အိန္ဒိယကလာတဲ့ကျောင်းသူကျောင်းသားတွေဆိုရင်လေဘောလီဝုဒ်ကျောင်းရှင်တွေအတိုင်းကျောင်းပွဲတွေမှာကျောင်းကပွဲတွေမှာကြားမှမရကနိုင်ကြပါတယ်။နိုင်ငံခြားရောက်နေတဲ့ကျွန်တော်တို့မြန်မာကျောင်းသားတွေကိုကြည့်လိုက်ရင်တော့မိန်းကလေးတွေပဲကြံကားနဲ့ဖြောပြနေကြတာများပါတယ်။ဒီထက်ပိုခက်တဲ့ဥရှေယုတော်မုတ်ရုပ်ကြီးစင်တို့ပုံမထွက်လာကြပါဘူး။တရုတ်ကျောင်းသားတွေမှာဆိုရင်လည်းရိုးရတူရီယာတွေတိမုတ်တက်တဲ့လူတွေများပေမဲ့နိုင်ငံခြားရောက်နေမြန်မာတွေထဲမှာစောင်းတို့ပတ်တလာတွေပြီးနေတဲ့တွေများပါတယ်။နောက်တစ်ချက်ကတော့တချို့မြန်မာတွေဟာနိုင်ငံခြားရောက်သွားရင်ငါဒီမှာနေတာကြာတော့မြန်မာစကားကိုတော့အိမ်မပြောတတ်တော့ဘူးလို့ကုန်းယူစွာပြောလို့ရှိပါတယ်။ကျွန်တော်ကြားမှုပါတယ်။ကျွန်တော်ပြောချင်တာကတော့ကိုရောက်သွားတဲ့နိုင်ငံရဲ့ဘာသာစကားကိုကျွမ်းကျင်အောင်လုပ်နိုင်တယ်ဆိုတာကုန်းယူစရာပါ။သို့တော့ကိုရဲ့မိခင်ဘာသာစကားကိုမိလိုက်တယ်ဆိုတာကတော့ကုန်းယူစရာမဟုတ်ဘူးလို့ထင်ပါတယ်။အခုခေတ်ဟာဒေါ်အောင်ဆန်းစုကြည်တို့နိုင်ငံခြားမှနေတော့ကဖြစ်နေမတူတော့ပါဘူး။အခုဆိုရင်မြန်မာစကားပြောဆိုပြီးချင်းဖို့အတွက်မြန်မာအတိုင်းဝိုင်းကနိုင်ငံတကာမှာရှိနေပါပြီ။နောက်ပြီးမြန်မာစာပေတွေကိုလည်းအလွယ်တကူမြန်မာပြည်ကလေးပို့ပြီးရတဲ့ဖြစ်နေပါပြီ။ဒါပေမဲ့စဉ်းစားတတ်တာပြောရရင်ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့နိုင်ငံကလူတွေတော်တဲ့အချက်တွေလည်းရှိပါတယ်။ဥပမာတစ်ခုပြောရရင်မြန်မာလူမျိုးတွေကပစိုးနဲ့ထမင်းကိုနေစဉ်ကိုယ်တိုင်ရှိနေတော့မှ။နောက်ဆုံးအနေနဲ့ပြောချင်တာကတော့ကျွန်တော်တို့ရဲ့မြန်မာတန်ဖိုးမြန်မာစိတ်ဓာတ်ကိုမကြောက်ပြက်အောင်ထိန်းသိမ်းဖို့ကျွန်တော်မြန်မာလူမျိုးတွေမှာမတောင်းရင်ရှိပါတယ်။ကိုယ်ကိုယ်တိုင်မလုပ်ရင်ဘယ်သူမှလာလုပ်ပေးနိုင်မှာမဟုတ်ပါဘူးလို့ပြောပြချင်ပါတယ်ခင်ဗျာ။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
view american tan ကနေထုတ်လွှင့်နေတဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ view ကို email ကနေဝေဖန်အကြံပြုလို့ရတယ်ဒေသရှင်တွေတောင်းကျင်နေဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာကတော့ bamis@voanews.com ကိုဖြစ်ပါတယ်ခင်ဗျာ view ရဲ့ telephone number ကတော့1-232-382-999လေးဖြစ်ပါတယ
် american ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
IS အစွန်းရောက်အကျံဖက်သမားတွေဟာသူတို့ဘာသာသူတို့လုံးဝလွဲမှားစွာအဓိပ္ပာယ်ဖွင့်ဆိုထားတဲ့သေုပ်ပြတ်အစ္စလမ်ဘာသာနဲ့ယဉ်ကျေးမှုကိုလက်မခံတဲ့လူမျိုးရေးဘာသာရေးအုပ်စုတွေကိုအဖြတ်သုတ်သင်ပစ်ဖို့စစ်ခင်းနေရဲဆိုတာပို၍ပို၍ပေါ်လွင်ထင်ရှားလာနေပါတယ်။ရှီယာမွတ်စလင်တွေခရစ်ယာန်တွေယဇီဒီတွေဂျူးတွေအစ္စမီလစ်တွေဒရူးစ်တွေနဲ့တခြားဘာသာဝင်တွေဟာအတင်းဘာသာပြောင်းကြရတယ်ဒါမှမဟုတ်အသက်ခံကြရတယ်မျိုးဆက်ပေါင်းများစွာတချို့စီရင်နှစ်ထောင်နဲ့ချီပြီးနေထိုင်လာခဲ့တဲ့သူတို့နေရာကထွက်ခွာကြရတယ်တချို့ပြန်ပြေးဆွဲခံရတယ်လင်ကျွံအဖြစ်ရောင်းစားခြင်းခံကြရတယ်စီခန်းခြင်းခံကြရတယ်လို့အရှိအလယ်ပိုင်းကဘာသာရေးလူမျိုးရေးရောင်းဒုက္ခရောက်ရသူတွေဆိုင်ရာကုလသမဂ္ဂလူမျိုးရေးကောင်စီစီရွေးပွဲမှာအမေရိကန်ဒုသံမကြီးမီရှယ်ဆီဇွန်ကပြောဆိုတော့ပါတယ်ဒီအစွန်းရောက်အကြမ်းဖက်သမားတွေရဲ့အန္တရာယ်ဟာဒေသတွင်းဘာသာရေးအုပ်စုငယ်တွေကိုသာပိတ်မှတ်ထားတာမဟုတ်ပါဘူး စီးရအစီပိုင်းကအယ်ချတတ်မြို့နယ်စုဝင်ဆွန်နီအာရဗ်ခုနရာကျော်အီရတ်နောက်ပိုင်းအဘူနီမာမြို့နယ်စုဝင်600ကျော်အီရတ်နိုင်ငံကစီးရလေဒတ်တင်နန်သာ1900ကျော်ရုပ်ကိုလည်းသတ်ဖြတ်ခဲ့ကြပါတယ်။ဘာသာရေးလွတ်လပ်ခွင့်ဟာသမ္မတအိုဘားမားရဲ့ဦးစားပေးလုပ်ငန်းတရားဖြစ်ပြီးကမ္ဘာတလွှားအမေရိကန်သံတမန်ဆက်ဆံရေးကြော်ရုံမှန်တိုင်းဖြစ်တယ်လို့လဲသံမကြီးစီစဉ်ကဆိုပါတယ်။ဒါကြောင့် IS အပါဝင်အစွန်ရောက်အုပ်စုတွေရဲ့ချင်းကြောက်မှုခံရသူတွေကိုကျွန်ုပ်တို့ကူညီမှာဖြစ်ပါတယ်။ဆီးရီးယားပြည်ပခါစတင်ခြင်းကလေးကဒုက္ခသည်တွေအတွက်စာနာမှုအကူအညီဒေါ်လာ၄သန်းနီးပါးထည့်ဝင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာအီရတ်နိုင်ငံကအိုအင်စွန်ပြစ်ထွက်ပြေးရသူတွေအတွက်စာနာမှုထောက်ပံ့ရေးပေးဖို့ဒေါ်လာသန်း200ကျော်ဖို့အဓိကထည့်ဝင်ထားတဲ့နိုင်ငံလည်းဖြစ်ပါတယ်။ဒီအကူအညီတွေဟာလူမျိုးဘာသာမခွဲကြပဲတကယ်လိုအပ်နေသူတွေကိုပေးခဲ့တာဖြစ်ပါတယ်။ပြည်သူလူထုကြားမှာဒန်းတူညီမျှမှုကိုဖန်တီးထားနိုင်တဲ့နိုင်ငံတွေဟာအင်အားအကြီးအမားဆုံးနိုင်ငံတွေဖြစ်တယ်လို့ကျွန်ုပ်တို့ယုံကြည်ကြပါတယ်။ဒါကြောင့်ဘာသာရေးမုန်တီးမှုဖြစ်အောင်ဘာသာအယူဝါဒကွဲပြားမှုကြောင့်လေးစားမှုဂုဏ်သိက္ခာရပိုင်ခွင့်တွေဆုံးရှုံးလေအောင်အထောက်အမှုတွေကိုကျွန်ုပ်တို့နဲ့တကကမ္ဘာနိုင်ငံအားလုံးကတွန်းလှန်ကြမှာဖြစ်ပါတယ်လို့သံမကြီးစီစဉ်ကပြောကြားသွားကြပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်။တို့ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုပါတယ် VOA American တန်ကနေကြာသာပတင်းနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာ ይዛ အစီအစဉ်ကိုနားမစင်လိုက်ရသူတွေအတွက်မနေ့၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းကြာသာပတင်းနေ့မနေ့ခင်အစီအစဉ်တွေမှာကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံဟာနျူကလ িয়ার ရေးသဘောတူညီချက်ရဖို့ကမ္ဘာအင်အားကြီး6နိုင်ငံနဲ့ပြောဆိုဆွေးနွေးနေတာဖြစ်ပြီးအမေရိကန်ကွန်ဂရက်နဲ့ဆွေးနွေးနေတာမဟုတ်ဘူးလို့အီရန်သမ္မတဟက်ဆန်ရူဟာနီကပြောလိုက်ပါတယ်။နျူကလ িয়ার ရေးသဘောတူညီချက်ကိုအမေရိကန်ကွန်ဂရက်တော်ကသုံးသပ်ခွင့်ရစေမယ့်ဥပဒေမူကြမ်းတစ်ခုကိုလက်မှတ်ထိုးမယ်လို့သမ္မတဘရာကိုဘာမာကအင်္ဂါနေ့မှာပြောခဲ့ပြီးတဲ့နောက်မစ္စတာရူဟာနီကဒီကနေ့မှာပဲအဲ့လိုပြောတာပါ။အနောက်အာဖရိကဒေသအီဘိုလာရောဂါတက်ဖြစ်ရေးမှာကြီးမားတဲ့တိုးတက်မှုတွေရခဲ့တယ်လို့သမ္မတဥပမာကပြောလိုက်ပါတယ်။ဒါပေမဲ့ဒီရောဂါလုံးဝကင်းစင်ပပျောက်သွားတဲ့အချိန်ထိနိုင်ငံတကာအနေနဲ့သတိဥရိယာရှိနေကြဖို့လိုတယ်လို့လည်းသတိပေးလိုက်ပါတယ်။မစ္စတာအိုဘားမားဟာမနစ်ကအီဘိုလာရောဂါဒဏ်ဆူဆူရွရွကူးစက်ပြန့်နှံ့ပြီးဆုံးရှုံးမှုကြီးကြီးကြီးမားမားကြုံခဲ့ရတဲ့ဂီနီ၊လိုင်ဘေးရီးယားနဲ့ဆီယားလာလီယွန်နိုင်ငံတွေရဲ့ခေါင်းဆောင်တွေနဲ့ဗိုလ်တုနေမှာတွေ့ဆုံပြီးတိုးတက်လာနေတဲ့အခြေအနေနဲ့ပြန်ပြီးတော့နယ်လန်တွေရဲ့လှုပ်ဆောင်နေမှုတွေကိုဆွေးနွေးပါတယ်။ဆက်မှုထိပ်သီး9နိုင်ငံ G7 အဖွဲ့ဝင်ပြည်နိုင်ငံကမှရုရှားကိုအထူးကြံဖြစ်အောင်ဖဲထုတ်ထားဖို့စိတ်ဝင်စားဘူးလို့ဂျာမနီနိုင်ငံလူဘက်မြို့မှာကျင်းပနေတဲ့ထိပ်သီးအစည်းအဝေးအင်ရှင်ဂျာမနီကပြောလိုက်ပါတယ်။ယူကရိန်းရှေ့ပိုင်းကတိချောက်ခွတ်ထွက်ရေးဝါဒီတွေရဲ့လက်နက်ကင်ပုံကမှုကိုရုရှားကထောက်ခံတာကြောင့်အစည်းအဝေးကိုပြေးမတက်တဲ့အတွက်မနစ်ကလေးက G8 အစည်းအဝေးကနေ G7 အစည်းအဝေးဖြစ်နေတာပါဒီအုပ်စုကိုရုရှားပြန်ဝင်လာနိုင်စေမယ့်တခုတည်းသောနည်းလမ်းကတော့ Minsk သဘောတူညီချက်ကိုအကောင့်ထည့်ဖို့ပြီးယူကရိန်းပြည်ပခါကိုအဆုံးသတ်ဖို့ပဲဖြစ်တယ်လို့ဂျာမန်နိုင်ငံခြားရေးဝန်ကြီး Frank Walter Steinmeier ကပြောပါတယ်ရီမန်နိုင်ငံကဟိုဒီတပုံခေါင်းဆောင်တွေပေါ်လက်နက်တင်ဖို့ရောင်းချမှုပိတ်ပင်လိုက်တာကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့လက်နက်တင်ပို့ရောင်းချမှုပိတ်ပင်လိုက်တာကိုဟူဒီနိုင်ငံရေးကောင်စီအဖွဲ့ကဗိုလ်ထုနေမှာအပြင်းထန်ကန့်ကွက်ရှုံချလိုက်ပါတယ်ခင်ဗျာ
ထစ်တန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာသွားခဲ့တာဖြစ်ပါတယ်အခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးတော့အတမ်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရယ်စမစ်ပါကျွန်တော်ဆက်မိုးဝေပါညနေဘက်6နာရီခွဲကနေ9နာရီထိထုတ်လိမ့်မယ်အစီအစဉ်တွေကိုလှိုင်းတိုမီတာ16 19နဲ့25တို့ကနေအတန်လှင့်ပေးမှာဖြစ်ပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးမဟာတကြံအတက်နေမှာပျော်ရွှင်စွာဆင်နွှဲနိုင်ကြပါစေခင်ဗျာ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.